Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January 9ရက်ကြာသပတေးနေ့ပိုင်းအစီအစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။2020 November 3ရက်နေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden နိုင်ရတဲ့အကြောင်းလွှတ်တော်ကအတည်ပြုကြေညာလိုက်ပါပြီ
။ Joseph R. Biden Jr. of the state of Delaware has received 306 votes. Donald J. Trump of the state of Florida has received 232 votes.
သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်ရေးမဲမှာဂျိုးဘိုက်ဒန်က306မဲရပြီးတော့ဒေါ်နယ်ထရမ့်က232မဲရခဲ့တဲ့အတွက်ဂျိုးဘိုက်ဒန်ကသမ္မတအဖြစ်တရားဝင်အနိုင်ရကြောင်းလွှတ်တော်နှစ်ရပောင်းအထူးအစည်းအဝေးမှာလွှတ်တော်သဘာဝတိအဖြစ်ဆောင်ရွက်တဲ့ဒုသမ္မတမိုက်ဖန့်စ်ကတီးပြုတ်ကြေညာသွားတာပါအခုလိုမျိုးရွေးကောက်ပွဲအနိုင်ရသူကိုလွှတ်တော်ကတရားဝင်အတည်ပြုလိုက်တဲ့အတွက် January 20ရက်နေ့ကျရင်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ချမ်းသစ်စာချိန်ဆရမှဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်အတည်ပြုဖို့ဗိုလ်ထုနေတော်ကလွှတ်တော်အထူးအစည်းအဝေးပွဲလုပ်နေစဉ်အတွင်းမှာသမ္မတထရမ့်အပေါ်ထောက်ခံသူတွေဟာလွှတ်တော်အစအဦးရဲ့အတင်းဝင်ပြီးတော့ဆန္ဒပြကန့်ကွက်ခဲ့တာကြောင့်လွှတ်တော်တွင်မှသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲ့ရေတွက်တာကိုရန်နာခဲ့ရပါတယ်။ဒုသမ္မတမိုက်ဖန့်စ်အပါအဝင်လွှတ်တော်ခေါင်းဆောင်တွေကိုလုံခြုံရေးတွေကအစည်းအဝေးခန့်မှန်းတွေကနေခေါ်ထုတ်ပြီးတော့ဘေးကင်းရာမှာနိုင်ရည်နဲ့ချီအောင်ထားခဲ့ရပါတယ်။ချန်နဲ့လွှတ်တော်အမတ်တွေလည်း Capital Hill လွှတ်တော်ဆောက်ဦးတွေကဘေးကင်းရာမှာပုံခုနေခဲ့ကြရပါတယ်။လွှတ်တော်တွေကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းထုတ်ခဲ့ပြီးနောက်မှာပုံထုနေ့ညဘက်ကျမှရွေးကောက်ပွဲရလဒ်အတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုပြန်စတင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမဲရလတ်တွေအပေါ်အထက်နဲ့အောက်လွှတ်တော်အမတ်တွေသဘောထားတွေကိုဆွေးနွေးခဲ့ကြပြီးတဲ့နောက်ကြာသပတေးနေ့မနေ့လင်းအားကြီးချိန်ကြမှာသမ္မတရွေးကောက်ပွဲရလတ်ကိုတရားဝင်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒုသမ္မတမိုက်ဖန့်စ်ကတော့အကြမ်းဖက်မှုတွေဟာဘယ်တော့မှမအောင်မြင်ဘူးလို့ပြောကြားခဲ့ပါတယ်။လွှတ်တော်အစအဦးရဲ့အကြမ်းဖက်ဝင်ရောက်မှုအတွင်မှအမျိုးသမီးတယောက်သေဆုံးခဲ့ပါတယ်။January 20ရက်နေ့ကျရင် American အစိုးရအဖွဲ့အာဏာလွှဲပြောင်းရေးချောမွေ့စေရပါမယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲမှာ Joe Biden အနိုင်ရကြောင်းလွှတ်တော်ကတရားဝင်အတည်ပြုခဲ့ပြီးမိနစ်ပိုင်းကြာမှာပဲအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့သူ့အနေနဲ့လုံးဝသဘောမတူပါဘူး။ဒီလိုသဘောမတူရတာကလည်းခိုင်လုံတဲ့အထောက်အထားတွေရှိပါတယ်။ဒါပေမဲ့ January 20ရက်နေ့မှာချောမွေ့တဲ့အာဏာလွှဲပြောင်းမှုဖြစ်စေရပါမယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဥပဒေနဲ့ကန့်ညီတဲ့ဆန္ဒမဲတွေကိုပဲရေတွက်ဖို့အတွက်တေချာအောင်သူ့ဘက်ကဆက်ပြီးတိုက်ပွဲဝင်သွားမယ်ဆိုတာကိုလည်းသူအမြဲပြောခဲ့ပါတယ်။သမ္မတသမိုင်းမှာအကောင်းဆုံးပထမတက်တန်းရဲ့အဆုံးကိုရောက်လာခဲ့ပေမဲ့လည်းဒါဟာအမေရိကန်ပြည်ထောင်စုပြန်ပြီးတော့ကြီးမြတ်အောင်မြင်စေရေးအတွက်သူတို့ရဲ့တိုက်ပွဲနှီးရန်ဖြစ်ပါတယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။သမ္မတထရမ့်ကိုပုတ်ထုနေ့ညပိုင်းတွေကစပြီးတော့ Twitter က12နာရီကြာပိတ်ထားတဲ့အတွက်အခုထုတ်ပြန်ချက်ကိုသမ္မတရဲ့ Social Media Director က Twitter ပေါ်မှာဒီကနေ့မနေ့အစောပိုင်းရေးချိန်ခဲ့တာပါ။ Facebook နဲ့ Instagram လူမှုကွန်ရက်တွေကလည်းသမ္မတရဲ့အကောင့်တွေကို24နာရီပိတ်ထားကြပါတယ်။ပုတ်ထုနေ့တုန်းကသမ္မတထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်အစအဦးကိုအတင်းဖြတ်စည်းဝင်ရောက်ခဲ့ကြတာနဲ့အတူအခုလိုလူမှုကွန်ရက်ကုမ္ပဏီတွေကကန့်တက်ခဲ့ကြတာပါ။အတင်းဝင်ရောက်သူတွေကိုအိမ်ပြန်ချဖို့တမရထုတ်ပြန်တဲ့ဗီဒီယိုကိုလည်းဖော်ချခဲ့ပါတယ်ဗီဒီယိုထဲမှာရွေးကောက်ပွဲဟာမတမာဘူးလို့တမရကပြောကြားထားတယ်လို့လွှတ်တော်အဆောက်အဦးစီသွားကြဖို့တမရကထောက်ခံသူတွေကိုတိုက်တွန်းထားတာပါတမရရဲ့ပြောကြားချက်တွေဟာအထောက်အထားမရှိတယ်လို့အကြမ်းဖက်မှုကိုဆက်ဖြစ်စေနိုင်တာမို့အရေးပေါ်ဆောင်ရွက်တာဖြစ်တယ်လို့ Facebook ကပြောကြားခဲ့တယ်လို့တမရရဲ့ဗီဒီယိုဟာအကြမ်းဖက်မှုအားပေးရာရောက်တယ်လို့ဆိုပြီးတော့ Twitter ကလည်းထပ်မံစင်ပွား tweet လုပ်တာတွေကိုပိတ်ပင်ပါတယ်YouTube ကလည်းမှန်မှန်ကန်တဲ့အချက်အလက်တွေဖော်ပြထားတဲ့ဗီဒီယိုဖြစ်တာမို့သူတို့ကုမ္ပဏီမူဝါဒနဲ့မကိုက်ညီဘူးလို့ပြောကြားခဲ့ပါတယ်။ American ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကတရားဝင်အတည်ပြုဖို့အထူးစည်းဝေးပွဲလုပ်နေစဉ်လွှတ်တော်ဆောက်ဦးကို Trump လိုလားသူတွေအတင်းဝင်ရောက်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့သမ္မတဟောင်း George W. Bush ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲပြီးတဲ့ကတချို့နိုင်ငံရေးခေါင်းဆောင်တွေရဲ့မစင်ကျင်တဲ့လုပ်ရက်တွေအပြင် American အဖွဲ့အစည်းတွေဓလိထုံးစံအစင်အလာတွေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေအပေါ်ဒီကနေ့မလေးစားတဲ့လုပ်ရက်တွေအတွက်သူ့အနေနဲ့တုံ့လှုပ်ဆိတ်ပြတ်ခဲ့ကြောင်း Republican Party ရဲ့တဦးတည်းသောအသက်ရှင်ကျန်တဲ့သမ္မတဟောင်း George W. Bush ကပုတ်ထုနေ့တုန်းကကြေညာချက်ထုတ်ပြန်တာပါသမ္မတ Trump ကြောင့်လို့ထားရိုက်မပြောပေမဲ့ Capitol လွှတ်တော်အဆောက်အဦးအပေါ်အကြမ်းဖက်တိုက်ခိုက်မှုနဲ့ပ ဖွဲ့စည်းပုံအရဆောင်ရွက်တဲ့လွှတ်တော်စည်းဝေးပွဲကိုနှောက်ယှက်မှုတွေဟာမှားယွင်းတဲ့အမြင်မျှော်လင့်ချက်တွေကြောင့်ဒေါသထွက်နေကြသူတွေဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်။ Trump အပေါ်ထောက်ခံတဲ့လူအုပ်ကြီးရဲ့လုပ်ရက်အပေါ်သမ္မတဟောင်း George W. Bush အပြင်တခြားထင်ရှားတဲ့ Republican Party ဝင်တွေကလည်းဖြစ်တင်ဝေဖန်ခဲ့ကြတာပါ American Democracy စနစ်မှာအကြမ်းဖက်မှုလုံးဝနေရာမရှိဘူးလို့အမျိုးသားလုံခြုံရေးအကြံပေးဟောင်း Robert O'Brien ကလည်းပြောပါတယ်။ Democrat သမ္မတဟောင်း Barack Obama ကတော့သမ္မတ Donald Trump နဲ့သူရွေးကောက်ပွဲအနိုင်ရတယ်ဆိုတဲ့ပြောကြားမှုတွေအပေါ်ထောက်ခံနေကြတဲ့ Republican Party ဝင်တွေကိုတိုက်ရိုက်အပြစ်တင်ခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်ချီပလိုစီကလည်း American Democracy ကိုအရှက်ရအောင်စော်ကားမှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။American ပြည်ထောင်စုမြို့တော် Washington မှာဗုဒ္ဓဟူးနေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်တွေအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့ပြောကြားပါရယ်ဒီလိုအခြေအနေမျိုးမှာနိုင်ငံရေးကောင်းဆောင်တွေအနေနဲ့သူတို့ပေါ်ထောက်ခံသူတွေအကြမ်းမဖက်အောင်ထိန်းသိမ်းဖို့အရေးကြီးတယ်လို့ဒီမိုကရေစီနီးလမ်းကျဆောင်ရွက်မှုတွေနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်လေးစားဖို့အရေးကြီးတယ်လို့အတွင်းရေးမှူးချုပ် Antonio Guterres ရဲ့သဘောထားကိုသူ့ရဲ့ပြောခွင့်ရကပြောကြားခဲ့ပါရယ်လွှတ်တော်အဆောက်အဦမှာဖြစ်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေအပေါ်တခြားကမ္ဘာကောင်းဆောင်တွေကလည်းတုံ့ပြန်အပြစ်တင်ကြပါရယ်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဆိုရင်အင်္ဂလိပ်ဘာသာနဲ့အခုလိုပြောကြားပါရယ
် What happened today in Washington DC is not America definitely
Washington DC မှာဖြစ်ခဲ့တာဟာအမေရိကလုံးဝမဟုတ်ပါဘူးဒီမိုကရေစီစနစ်ရဲ့ခိုင်မာမှု American Democracy စနစ်ရဲ့ခိုင်မာမှုကိုပြင်သစ်ကယုံကြည်ပါတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့တာပါGermany သမ္မတ Frank Walter Steinmeier ကတော့ဒီမိုကရေစီအခြေခံသဘောတရားတွေကိုလက်မခံတဲ့လက်ရှိသမ္မတရဲ့တွေးထုတ်မှုကြောင့်အခုလိုလူအုပ်ကြီးကလွှတ်တော်ဆောက်ဦးတဲ့ကိုအတင်းဝင်ရောက်တာဖြစ်တယ်လို့ပြောပါတယ်။တရုတ်အစိုးရကတော့ American ကဖြစ်ရက်ကိုဟောင်ကောင်လွှတ်တော်ဆောက်ဦးတဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေအတင်းဝင်ရောက်ခဲ့တာနဲ့နှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်။ American ပြည်သူတွေအနေနဲ့ဘေးကင်းလုံခြုံအေးချမ်းမှုကိုအမြန်ဆုံးခံစားရမယ်လို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရဝါချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ကျွန်တော်ဝင်းမြမစက်တာပရင်းညာပိုင်း VOA American အတန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ဂျပန်နိုင်ငံမှာကိုဗစ်သေနှုန်းစံချိန်တင်တက်လာတာကြောင့်အရေးပေါ်ကြေညာလိုက်ရချိန်မှာအမေရိကန်နိုင်ငံမှာလည်းမနေ့ကကိုဗစ်ကြောင့်သေဆုံးသူ3,985ဦးဖြစ်စံချိန်တင်လိုက်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့မနေ့ကကြေညာချက်ထဲအခုလိုတွေ့ရှိလိုက်တာဖြစ်ပြီးအရင်တနေ့ကစံချိန်ကိုဆက်ကျော်တက်သွားခဲ့တာပါ။ဒါအပြင်ဆေးရုံတက်နှုန်းကလည်းမနေ့ကစံချိန်တင်ထက်မြင့်တက်ခဲ့ပြီးစုစုပေါင်း 33,456 ဦးရှိခဲ့ကတနေ့အင်္ဂါနေ့စံချိန်ဖြစ်တဲ့ 33,195 ဦးထက်ထက်မြင့်တက်သွားခဲ့တယ်လို့ဒီ Johns Hopkins တက္ကသိုလ်ရဲ့ကိုဗစ်ပိုးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အခုလိုကိုဗစ်ပိုးတွေ့နှုန်းသေနှုန်းတွေအများကြီးကျလာတာကြောင့် American ဆိုရအနေနဲ့ကိုဗစ်ကာကွယ်ဆေးတွေဖြန့်ဖြူးပေးမှုကိုအရှိန်မြင့်ဆောင်ရွက်နေပါတယ်။ American ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီး Alex Azar က American လက်ကားဆိုင်ခွဲတွေနဲ့ချိတ်ဆက်ထားတဲ့ဆေးဆိုင်ပေါင်း 4,000 စီကိုဒီကာကွယ်ဆေးတွေပို့ဆောင်ရေးအစီအစဉ်တစ်ခုအမြန်လုပ်တော်မယ်လို့ဗိုလ်ထုနေကပြောခဲ့ပါတယ်။ဒီဆေးဆိုင်တွေကဆေးဝါးဗေဒပညာရှင်တွေအနေနဲ့အသက်အရွယ်ကြီးရင်သူနဲ့ရှည်တန်းကလူသားတွေပါဝင် NGO အုပ်စုတွေပါသူတွေကိုထိုးပေးနိုင်မှာဖြစ်ပါတယ်ခင်ဗျ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပိုတိုးလာနေပြီးတိုကျိုမြို့တော်မှာတရက်တည်းသေဆုံးသူ2,448ဦးထိစံချိန်တင်မြင့်တက်လာတာကြောင့်တိုကျိုနဲ့နီနာဒေသ၃ခုကိုရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဂျပန်ဝန်ကြီးချုပ်ယိုဟိရှိဒဲဆူဂါကဒီနေ့မှပဲရေးပေါ်အခြေအနေကိုကြေညာလိုက်တာပါ
။緊急事態宣言を
発出。ကျွန်တော်ရေးပေါ်အခြေအနေကြေညာလိုက်ပါပြီ။ဒီရေးပေါ်အခြေအနေကိုအကောင့်ဆယ်ဖော်ရမယ့်ကာလကဂျပန်ပြက်ကရင်စတင်တာရဲ့တတိယမြောက်ဖြစ်တဲ့2021ခုနှစ်ဇန်နဝါရီ9ရက်နေ့ကနေစပြီး February 9ရက်နေ့အထိတလဖြစ်ပါတယ်အကောင့်ထယ်ဖော်ရမယ့်ဒေသတွေကစိုက်တာမာခိုင်ရှိဘာခိုင်တိုကျိုနဲ့ကနာဂါဝခိုင်တို့ဖြစ်တယ်လို့ပြောသွားတာပါဒီကြေညာချက်မှာအဓိကတားမြစ်ထားတာကစားသောက်ဆိုင်တဲ့ဘားတွေကိုည7နာရီပိတ်ဖို့နဲ့လူတွေအနေနဲ့အိမ်မာနေပြီးလူစုတာတွေမလုပ်ဖို့ဖြစ်ပါတယ်ဒီကြေညာချက်ထဲမှာအဖြစ်တန်ခတ်မယ်ဆိုတာတော့မပါပါဘူးဒါပေမဲ့ဂျပန်အနေနဲ့စီဝိုင်းဆက်လက်ပတ်ဖို့ရုံးကန်နေချိန်မှာပြင်းထန်ထန်လှုပ်ဆောင်လိုက်တာဖြစ်ပါတယ် ကွန်တိုက်ကြီးတွေနဲ့အချောင်းတွေကတော့ဆက်ဖွင့်ထားမှာဖြစ်ပါတယ်ဒါပေမဲ့ရုပ်ရှင်ုံတွေပြလိုက်တွေနဲ့အခြားလူများနိုင်တဲ့လှူရှားမှုတွေကိုတော့လာတဲ့သူရှော့ချဖို့တိုက်တွန်းထားပါတယ်ဒီရေးပေါ်အခြေအနေမျိုးကိုလိုက်နာဖို့ပြတ်ကွက်တဲ့နေရာတွေကိုအင်တာနက်ဝက်ဘ်ဆိုက်မှာကြေညာသွားဖို့ရှိပြီးလိုက်နာသူတွေအနေနဲ့တော့အကူအညီတွေရဖို့ရည်ရှင်းပြည့်စုံသွားမှာဖြစ်တယ်လို့ရရှိတွေကဆိုပါတယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဟောင်ကောင်မှာဒီမိုကရေစီလှူရှားသူ50ကျော်ဖမ်းဆီးထားမှုမှာပါဝင်သူတွေကိုတံခတ်ရည်ရွယ်ဖို့စဉ်းစားနေပြီလို့သတိပေးလိုက်ပါတယ်ဝန်ကြီးပွန်ပီယိုကဆက်ပြီးအခုလိုရည်ရွယ်မှုမှာအမေရိကန်မှာရုံးဆိုင်ထားတဲ့ဟောင်ကောင်ကစီးပွားရေးနဲ့ကုန်သွယ်ရေးရုံးကိုပိတ်မထားတံခတ်ကတ်သတ်တာတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်တရုတ်နိုင်ငံကိုအမျက်ထွက်စေနိုင်တဲ့ဒီတံခတ်ရည်ရွယ်မှုအတွက်ဝန်ကြီးပွန်ပီယိုဘက်ကချိန်ညာချက်ထုတ်ပြန်ရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကယ်လီခရော့ဖ်အနေနဲ့လည်းတရုတ်ကသူပိုင်တယ်လို့ကြေကျော်ထားပြီးတရုတ်ကန့်ကွက်မှုကြောင့်ကုလအဖွဲ့ဝင်မဖြစ်ရတဲ့ထိုင်ဝမ်ကိုသွားလည်ဖို့ရှိတယ်လို့ထည့်ပြောခဲ့ပါတယ်။ဟောင်ကောင်မှာဗိုလ်တုနေကဖန်ဆီးကြရမှာအမေရိကန်နိုင်ငံသားတယောက်လည်းပါသားခဲ့တာကတကယ့်ကိုစိုးဝါလွန်းနေဆိုပြီးအမေရိကန်နိုင်ငံသားတူကိုအခုလိုမတရားဖန်ဆီးထားတာနဲ့အနောက်ရှက်ပြူတာကိုအမေရိကန်အနေနဲ့သီးခတ်မှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကသတိပေးခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးတက်ကြွလှရှားသူ53ကိုတနေ့ဗိုလ်တုနေကဖမ်းခဲ့ပြီးဒါဟာမနစ်ကအစ်စ်ပြထမ်းခဲ့တဲ့ဟောင်ကောင်လူကြီးဆိုင်ရာဥပဒေထွက်လာပြီးနောက်ပိုင်းအတိုက်ခံတွေငြိမ်သွားအောင်ရည်ရွယ်ပြီးနှိမ်နင်းတာမှာအကြီးအမားဆုံးဖန်ဆီးမှုဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံကနိုင်ငံတောင်ပိုင်းစုံကရေကာတာကနေရေပေးစီးဆင်းမှုကိုရက်20ကြာကန့်သတ်ထားမယ်လို့မဲခေါင်မြေအောက်ပိုင်းအင်းလီချင်းတွေကိုအကြောင်းကြားလိုက်ပါတယ်ဒီဇင်ဘာ31ရက်နေ့ကစပြီးအခုလိုရေစီးဆင်းမှုကိုစထိန်ချုပ်ခဲ့တာကြောင့်ထိုင်းကမ္ဘောဒီးယားနဲ့ခြားနိုင်ငံတွေကိုအရင်မျှဝေပေးခဲ့တာအတွက်ချီးကျူးခံရတယ်လို့အခုလိုစပိတ်လိုက်တာမှာကြိုမကြင်ညာတာအတွက်လည်းဘူဘန်မှုတွေထွက်ပေါ်လာခဲ့ပြီးအခုလိုထပ်ချင်ရလိုက်တာပါ2003မှရှေ့တဲ့မဲခေါင်မြေရေးရေးမြစီမံခံခွဲရေးအတွက်ထိုင်းလာအိုစ်ကမ္ဘောဒီးယားနဲ့ဗီယက်နမ်ဆိုရာတွေပါတဲ့မဲခေါင်မြေကော်မရှင်အနေနဲ့ဗိုလ်တုနေကညင်ညာချက်ထုတ်ရမှာဒီဂျင်ဟောင်းဆယ်ကနေထိန်းထားတဲ့ရေကိုဇန်နဝါရီ25မှာပုံမှန်ပြန်တဖြည်းဖြည်းလွှတ်ဖို့ရှိကြောင်းကတိပေးထားကြောင်းလည်းဖော်ပြခဲ့ပါတယ်ထိုင်းနိုင်ငံသဘာဝရေးရေးမြစုံကတော့အခုလိုတရုတ်ဘက်ကရေပမာဏတဝက်နီးပါးလွှတ်ပေးမဲ့ကန့်သတ်ချက်အကြောင်းကြားစာကိုအင်ဂါနိကမှာလက်ခံရရှိတယ်လို့ဆိုပါတယ်။ကျောင်းဟောင်းရေကာတာအတွက်မဲခေါင်မြေစီစဉ်မှုကိုတစ်စက္ကန့်ကို1904ကုဗမီတာကနေ1000ကုဗမီတာအထိဇန်နဝါရီ5ရက်ကနေ24ရက်နေ့ထိရှော့ချဖို့ရှိကြောင်းအခုလိုအကြောင်းကြားခဲ့တာလို့ထိုင်းရေရေးမြစ်ဌာနကပြောခဲ့တာပါ။တရုတ်အနေနဲ့မဲခေါင်မြေအောက်ဘက်မှာရှိတဲ့နိုင်ငံတွေကိုဒီဇင်ဘာ31ရက်မှာစတင်တဲ့မြေရေးစီကြောင်းကန့်သတ်မှုကိုအကြောင်းကြားဖို့ပြတ်ကွက်ခဲ့ကြောင်းအမေရိကန်ကျောထောင်နောက်ခံပေးထားတဲ့စောင့်ကြည့်စနစ်တစ်ခုကနေထုတ်ပြန်ပြီးနောက်ထပ်မှာအခုလိုတရုတ်ဘက်ကညင်ညာချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ ကျတာရင်းညပိုင်းသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ရွှေကောင်ဝယ်ရလက်ကိုစန့်ကျင်ပြီးသမ္မတထရန့်ကိုထောက်ခံသူတွေမနေ့ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးမဲ့ညပိုင်းမှာလွှတ်တော်အမတ်တွေပြန်လည်စီဝေးပြီးသမ္မတရွေးချယ်ရေးအဖွဲ့ပြည်내ကိုယ်စားလှယ်တွေရဲ့မဲတွေကိုရေတွက်ရင်းရွှေကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတာကိုလွှတ်တော်ကတီးပြူကြေညာလိုက်ပါတယ်လွှတ်တော်သတင်းတချို့နဲ့ဆန္ဒပြပွဲပေါ်တုံ့ပြန်ချက်တွေကိုတင်ပြပါမယ်ကျွန်တော်သိထိုင်ပါဂ
ျိုးဘိုက်ဒန် and Kamala Harris will be the president and the vice president according to the ballots
သမ္မတရွေးချယ်ရေးအဖွဲ့မဲရလက်ဒီရဂျိုးဘိုက်ဒန်နဲ့ Kamala Harris တို့သမ္မတနဲ့ဒုသမ္မတအဖြစ်ဒါဝန်ယူတော့မယ်ဆိုတာကိုထက်လွတ်တော်မှတီမီ Global Chair ကြေညာသွားခဲ့တာပါထို့တော်လေးကိုဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့တာကြောင့်သမ္မတရွေးကောက်ပွဲမှာဂျိုးဘိုက်ဒန်နဲ့ရတဲ့သမ္မတရွေးချယ်ရေးအဖွဲ့ပြည်내ကိုယ်စားလှယ်ရဲ့မဲတွေကိုတီးပြနိုင်ရေးလွတ်တော်တင်စည်းဝေးတွေမနေ့ကယာယီရန်နာခဲ့ရပါတယ်5နာရီလောက်ကြာပြီးမှဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရှင်းလင်းပြတဲ့အချိန်လွှတ်တော်ခန္ဓာတွေအစီအစဉ်တိုင်းပြန်စတင်နိုင်ခဲ့ပါလေဆန္ဒပြသူတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုဒုသမ္မတမိုက်ပန့်စ်ကဖြစ်တင်ရှုံးချပါလေ
Today was a dark day in the history of the United States Capitol But thanks to the swift efforts of US Capitol Police Federal State and local law enforcement
ဒီနေ့ဟာအမေရိကန်ပြည်ထောင်စုလွှတ်တော်ရဲ့သမိုင်းမှာအမှောင်ဖုံးတဲ့နေ့တစ်နေ့ပါလွှတ်တော်ဆောင်ကျက်တဲ့ရဲတွေဖက်ဒရယ်ပြည်နယ်နဲ့ဒေသခံရဲတပ်ဖွဲ့တွေရဲ့အလင်းအမြန်စူးစမ်းထိန်းသိမ်းခဲ့တာကြောင့်အကြမ်းဖက်မှုတွေကိုနှိမ်နင်းနိုင်ခဲ့တာကျေးဇူးတင်ပါတယ်လွှတ်တော်ဟာလုံခြုံမှုရှိသွားပါပြီလူတွေလည်းအလုပ်တွေဆက်လုပ်နိုင်ပါပြီဒီမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တဲ့လုပ်ရက်တွေအတွက်အပြင်းထန်ဆုံးကျွန်တော်တို့ရှုံချပါတယ
်ရေကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတာကိုထက်လွှတ်တော်အတင်းကန့်ကွက်ဆင်းနေဖို့ဆိုသောပိုင်းက Republican အမတ်တချို့ပြင်ဆင်ခဲ့ကြပါတယ်။ဒါပေမဲ့လည်းအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက် စောသောကကန့်ကွက်ဖို့စီစဉ်ထားတဲ့အမတ်တော်တော်များများကသူတို့မှဆက်ဆွေးနွေးခြင်းစိတ်မရှိတော့ဘူးလို့တုံ့ပြန်ပြောဆိုခဲ့ကြပါလေ။ဂျိုးဘိုင်ဒန်နိုင်ငံရတော်ကိုတတိရှိရှိခံတာပါဆိုပြီးဒုသမ္မတမိုက်ပန့်စ်ကိုသမ္မတဒေါ်နယ်ထရန့်ကစောသောပိုင်းမှာ Twitter ကနေရေးပြီးတိုက်တွန်းခဲ့ပါလေ။ဒါပေမဲ့လည်းဒုသမ္မတမိုက်ပန့်စ်ကလက်မခံခဲ့တဲ့အတွက်ပန်းစာတိုင်းပြည်နယ်ဖွဲ့စည်းပုံကိုကာကွယ်ရေးလုံတဲ့လုံထိုက်ဒါရီလုတ်ဖို့တတိမရှိသူဆိုပြီး Twitter ကနေသမ္မတထရန့်ကဝေဖန်ရေးသားပါလေ။ပေါ်တူးနေညာပိုင်းမှာပဲအောက်လွတ်တော်မှလည်းရွေးကောက်ခံသမ္မတကိုအတည်ပြုရေးအစီအစဉ်တွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါ။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဂျိုးဘိုင်ဒန်နဲ့ကမ်လာဟဲရစ်တို့ရဲ့ရွေးကောက်ပွဲနိုင်ရမှုကိုတရားဝင်အသိအမှတ်ပြုဖို့ဒီညအချိန်ကြာခြင်းတလို့ကြာပါစေလိုအပ်တဲ့တာဝန်တွေကိုတန်းဆောင်ဖို့
Today, a shameful assault was made on our democracy. It cannot, however, deter us from our responsibility to validate the next election.
ဒီကနေ့မှာကျမတို့ရဲ့ဒီမိုကရေစီကိုရှေ့ဆရာကောင်းအောင်ထိုးနှက်တိုက်ခိုက်တာတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဒီလိုတိုက်ခိုက်လို့ Joe Biden နဲ့ Kamala Harris တို့ရဲ့ရွေးကောက်ပွဲအနိုင်ရမှုပေါ်မှာတရားဝင်အသိအမှတ်ပြုရဲ့ကျမတို့ရဲ့တာဝန်ဝတရားတွေထမ်းဆောင်တာကိုဟန်တားနိုင်မှာတော့မဟုတ်ပါဘူး။ဒါဟာလွှတ်တော်ကိုကျမတို့အခုလိုပြန်လာကြတဲ့အကြောင်းရင်းပါ
။သမ္မတထရန့်ကစန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့အိမ်ပြန်ကြဖို့ဗီဒီယိုမိန်ကွန်းမှာတိုက်တွန်းပြောဆိုပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ထပ်မံဆွဆွဲပြီးစန္ဒပြသူတွေကိုသူ့အနေနဲ့အထူးတံပိုးထားတဲ့အကြောင်းပြောဆိုသွားပါလိမ့်။ Facebook နဲ့ Twitter လူမှုကွန်ရက်တွေကတော့သမ္မတထရန့်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့မမမကန်ပြောဆိုချက်တွေကြောင်းဆိုပြီးသူ့ရဲ့အကောင့်တွေကိုယာယီပိတ်ပစ်ခဲ့ပါလိမ့်။သမ္မတထရန့်ဝါရှင်တန်မြို့တော်မှာဆန္ဒပြသူတွေကိုပြောကြားတဲ့ဗီဒီယိုမိန်ကွန်းကိုလည်းလူမှုကွန်ရက်တွေကဖယ်ရှားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာဂျမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးသမ္မတထရန့်ရဲ့တုံ့ပြန်ပုံတွေကိုကန့်ကွက်တဲ့အနေနဲ့သမ္မတကတော့မယ်လီနီယာထရန့်ရဲ့ဝန်ထမ်းကြီးအားဂျေကဲစတက်ဖနီဂရစ်ဆမ်နဲ့အိမ်မြူတော်ဒုတိယသတင်းနဲ့ပြန်ကြားရေးတာဝန်ခံဆာရာမက်ထရူးစ်လို့မနေ့ကနှုတ်ထွက်စာတင်ခဲ့ကြပါတယ်။အိမ်မြူတော်မျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးမက်ထရူးပေါ်ဒင်ကလည်းနှုတ်ထွက်တဲ့အထက်မှာပါဝင်ပါတယ်။လူတော်ဆန္ဒပြသူတွေတိမ့်ပိုက်တဲ့သတင်းတွေထွက်လာတဲ့ဆိုရင်ပဲအမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်ကိုဘားမာ George W. Bush နဲ့ Bill Clinton တို့ကလည်းအကြမ်းဖက်လုပ်ရက်တွေကိုရှုတ်ချတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေကသတင်းမားတွေနဲ့အမေရိကန်ပြည်သူတွေဒုနဲ့ဒုစန့်ကျင်တိုက်ခိုက်ပြီးနိုင်ငံရေးစနစ်ကိုမယုံကြည်အောင်လင်းနစ်ကျော်သွေးထိုးလှုံ့ဆော်ခဲ့မှုတွေကြောင့်လို့သမ္မတဟောင်း Bill Clinton ကပြောပါတယ်။လွှတ်တော်ဝင်ရောက်စီးနင်းခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတနက်တိမှန်သေဆုံးခဲ့တဲ့အမျိုးသမီးတူအပါအဝင်နောက်ထပ်လူ3ယောက်သက်ဆုံးရှုံးခဲ့တယ်လို့ဝါရှင်တန်မြို့တော်ရဲတာဝန်ရှိသူတွေပြောဆိုတာကို CNN သတင်းမှာဖော်ပြပါတယ်။လောလောဆယ်ဝါရှင်တန်မြို့တော်မှာတော့ညမထွက်ရမိတ်ထုတ်ပြန်ပြီးလုံခြုံရေးကိုထူးထင်းချက်ထားပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာချိန်ဆမဲ့လာမယ့်ဇန်နဝါရီလ20ရက်နေ့လောက်အထိလုံခြုံရေးတွေတိုးချထားမယ်လို့လည်းမြို့တော်ရဲအရာရှိတွေကပြောဆိုကြောင်းပါခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မြန်မာနိုင်ငံမှာ COVID ရောဂါကာကွယ်ဆေးအစောဆုံးရှင်းလာတဲ့မှာစတင်ထိုးနှံနိုင်မှုပြင်ဆင်နေချိန်မှာပဲရောဂါကာကွယ်ရေးအစီအစဉ်တွေကိုလည်းဆက်လက်လိုက်နာဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းတင်ပြပေးပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံအတွက်အိန္ဒိယအိန္ဒိယနိုင်ငံကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးတွေဖေဖော်ဝါရီလတည်းရရှိတဲ့အခါဦးစားပေးအစီအစဉ်နဲ့စတင်ထိုးနှံပေးဖို့ပြင်ဆင်ထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကာကွယ်ဆေးတွေကိုတော့ပထမဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေယောဂအခက်ရှိတဲ့အသက်အရွယ်ကြီးသူတွေကိုဦးစားပေးထိုးနှံပေးမှာဖြစ်ပြီးနောက်ပိုင်းမှာတော့တနိုင်ငံလုံးလူဝဲချက်အီးအားထိုးနှံပေးဖို့စီစဉ်ထားတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဘ ਹੁ ကုသယောဂတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ကာကွယ်ဆေးတွေရလာပေမဲ့ကူးစက်နိုင်တဲ့အန္တရာယ်ကိုသတိထားဖို့လိုအပ်ကြောင်းလည်းသတိပေးပါရစေ။
ကာကွယ်ဆေးသည်တကယ်ကိုအန္တရာယ်ရှိတဲ့ရောဂါဖြစ်ရင်လည်းဖြစ်ပွားကူးစက်မှုဟိုများတဲ့သူတွေကိုဆောက်ဦးစားပေးထိုးပေးဖို့ဆိုတာကဒါအရေးကြီးတဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်။ဒီနေရာမှာပြည်သူတွေအနေနဲ့လက်ရှိချမှတ်ထားတဲ့စီကံတွေဖြစ်တဲ့လက်ဆေးတာ၊မတ်စတာ၊လို့စုရှောင်းတာ၊နောက်ဒီ၃ချက်ကအဓိကပါပဲ။ဒီ၃ချက်ကိုဒီသားစုကိုအချင်းချင်းလှုပ်ဖော်ခံတဲ့ငွေချင်းချင်းအတိပေးဖို့ကဒါအရေးကြီးဆုံးဖြစ်ပါတယ်။ကာကွယ်ဆေးထိုးပေးရင်တော့မှလည်းကျမတို့ကအခုလိုက်နာရမယ့်စီကံချက်တွေဆက်လက်လိုက်နာနေရအောင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါထိ ंछ ုံနိုင်မှုအိန္ဒိယနိုင်ငံ Serum Institute of India ကာကွယ်ဆေးထုတ်လုပ်ရေးလုပ်ငန်းကနေလူ15သန်းစာထိုးဆေးတွေဝယ်ယူဖို့လည်းနှစ်နိုင်ငံသဘောတူညီချက်ရရှိထားပါတယ်။ကာကွယ်ဆေးတွေရရှိလာတဲ့အခါထိမ့်သိမ့်တူလောင်နိုင်မှုလိုအပ်တဲ့ကိရိယာတွေနဲ့ကျွမ်းကျင်သူတွေကိုလည်းအသင့်ပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ချီကပြောပါတယ်
။ဒီဆေးတွေကကာကွယ်ဆေးအများစုတူလောင်တဲ့ကမ်ပေရှားဖြစ်တယ်22 ADB centigrade မှာထူလောင်လို့ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့လက်ရှိကလေးတွေကိုတိုးချက်ကာကွယ်ဆေးတွေလုပ်ငန်းစီမံချက်ကနေပြီးတော့ကလေးတွေကိုထိုးပေးနေတဲ့ဆေးတွေဒီအဲ့လိုအများစုကတူတူအိမ်မှာထူလောင်ရတာဖြစ်တဲ့အတွက်ကြောင့်မို့ဒီထူလောင်ခြင်းနဲ့ပတ်သက်ပြီးအေးထိန်စနစ်နဲ့ပတ်သက်ပြီးတော့ခက်ခဲမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ကာကွယ်ဆေးတွေစီမံချက်ကဒီတစ်နှစ်အောက်ကလေးတွေ၅နှစ်အောက်ကလေးတွေကာကွယ်ဆေးထိုးပေးတယ်။နောက်ဆိုးနေရကလေးတွေကိုလည်းအယောင်ကင်စာကင်စာကာကွယ်ဆေးတွေလက်ရှိလည်းထိုးပေးနေတဲ့စီမံချက်ဖြစ်တဲ့အတွက်ကြောင့်မို့တော့ဒီကာကွယ်ဆေးထိုးဖို့ရောအေးထိန်စနစ်နဲ့ထူလောင်ဖို့ရောဒါတွေအတွက်ကတော့အဆင်ပြေဖြစ်ပါတယ်ရှိပါတယ်
မြန်မာအစိုးရကကိုဗစ်ရောဂါကာကွယ်ဆေးရဖို့အိန္ဒိယနိုင်ငံအပြင်အမေရိကန်တရုတ် UK ရုရှားစတဲ့နိုင်ငံတွေနဲ့လည်းတန်တမန်နီးရာချိုးပန်းနေပါတယ်တစ်ကမ္ဘာလုံးမှာကိုဗစ်ကာယောဂါကူးစက်ခံရသူ89သန်းကျော်နဲ့သေဆုံးသူ18သန်းကျော်ရှိနေပြီးမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ6ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း 32,800 ကျော်နဲ့သေဆုံးသူကတော့ 2,900 ကျော်ရှိနေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
ကိုဗစ်ကယောဂါကူးစက်မှုတွေတကြောပြန်ဖြစ်လာနေရဲ့တရုတ်နိုင်ငံမှာသွာလာကန့်သတ်မှုတွေပြန်လှုပ်လာနေလို့မြန်မာပြည်မြောက်ပိုင်းနယ်စပ်ကုန်သွယ်ရေးမှာထိခိုက်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ချပါတရုတ်နိုင်ငံပေကျင်းတဝိုက်မြို့တွေနဲ့မြောက်ပိုင်းမြို့နယ်တွေမှာ၅လအတွင်းကိုဗစ်ယောဂါကူးစက်မှုတကြောပြန်တက်လာပြီးတခြားပြည်နယ်တွေမှာလည်းသွာလာကန့်သတ်မှုတွေအထိုက်လျောက်ရှိလာလို့တရုတ်ပြည်တွင်းကိုရာသီပေါ်သီးနှံတွေပို့နေတဲ့မြန်မာပြည်မြောက်ပိုင်းသီးနှံဈေးကွက်မှာလည်းရိုက်ခတ်မှုတွေကြုံနေရတာပါပြီးခဲ့တဲ့ရက်ပိုင်းအထိမြန်မာပြည်ဘက်ကဖျဲသီးနှံသွားမှုတရက်ကိုကားစီးရီ200ကျော်ပဲလွတ်ပြီးဈေးကွက်ကိုကြီးငယ်အောင်လုပ်နိုင်ပေမဲ့အခုတော့တရုတ်ပြည်ဘက်ကမရေရာတဲ့အခြေအနေတွေကြောင့်ရှားသမျှပို့နေရကြောင်းမူဆယ်သီးသီးဝက်လံကုန်စီတိုင်းဒူအိုကထဆိုင်းခင်မောင်က VOA ကိုပြောပါတယ်
အဲ့ဒီဖက်ကယောဂဘိုးတွေးရှိမှုကြောင့်လေဈေးကွက်မှာရိုက်ခတ်မှုတွေအများကြီးရှိရှိရပါအမဲတော်တော်များများပါလေနော်ဒီမစီနဲ့နှစ်ခုထဲမှာကွက်ပြီးတော့ဒေတာတွေပဲဖြစ်တယ်ဒီအကျိုးဆက်ကြတော့တခြားပြည်နယ်တွေကလည်းနည်းနည်းထိန်းချုပ်မှုတွေများလာတာပေါ့အဲ့ဒီအနေထားကြောင့်ဆေးဆေးရတော့ကြာကြာဖတ်ကြာခြေနေတွေမတည်ငြိမ်တော့အခုဆိုမထိန်းတော့ဘူးအကုန်ပို့အဲ့လိုမျိုးပေါ့
မြန်မာရာသီပေါ်သီးနှံနေအထူးသဖြင့်တရုတ်ကိုအဓိကပို့ကုန်ဖြစ်တဲ့ဖျဲသီးနှံသွားမှုရာပြီးခဲ့တဲ့လပိုင်းကအမြင့်ဆုံးဈေးနဲ့ရနေရကနေအခုလိုရုတ်တရက်အပြောင်းလဲဖြစ်ခဲ့တာပါတရုတ်ပြည်မာကြီးရဲ့ကူးစက်နှုန်းဟာဒီရက်ပိုင်းမှာတရုတ်ကိုလူရောက်60ကျော်ရှိပြီးဒါက2020ဇူလိုင်လကနောက်ပိုင်းပထမဆုံးအကြိမ်အများဆုံးပြန်တွေ့လာတာပါပေကျင်းနဲ့ကက်လီယဟီဘေးပြည်နယ်စီကြွာကျန်မြို့မှာဒီကနေ့အတီးပြူလူနာတွေထပ်တွေ့သလိုအသွာအလာတမိသားတွေကိုအာနာပိုင်တွေကစတင်လှုပ်ဆောင်နေပါတယ်။ဟီဘေးပြည်နယ်နဲ့ကက်လျက်လျှောင်းနေပြည်နယ်ရှန်ညန်းမှာလည်းဒေသခံတသိန်းကျော်ကိုဗိုလ်တော်ဦးနေကစားလို့အသွာအလာကန့်သတ်တာတွေလုပ်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်ရာဒေသဖြစ်လာမှာအဆိုရကစိုးရိမ်မှုတွေရှိနေတာပါ။တရုတ်ပြည်တွင်ယောဂအခြေအနေကိုစိုးရိမ်သလိုမြန်မာနိုင်ငံမှာလည်းယောဂကူးစက်မှုတွေရှိနေရကြောင်းယူနန်ပြည်နယ်တောင်အောင်ရှိသူတွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကိုထိန်းချုပ်ထားစေဖြစ်ပါတယ်။တရုတ်အစိုးရဘက်ကညွှန်ကြားချက်တိတိကျကျထုတ်ပြန်ပြီးတာမြင့်တာမျိုးမဟုတ်ပေမဲ့တရုတ်ကုမ္ပဏီတွေကိုဖိအားပေးထားလို့မြန်မာဘက်ကရေထွက်ကုန်တွေရဲ့ထုတ်ပို့မှုတိုင်းဟာကျန်းမာရေးကင်းရှင်းကြောင်းအာမခံဖို့ကန့်တတ်လိုက်တာကြောင့်အခက်ခဲတွေရှိနေရလို့လဲမူးဆဲနန်းခတ်နေဆက်ကုန်တွေရဲ့အသင်ဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းလင်းစိုးကပြောပါတယ
်။ရေထွက်ပုံကဘူးခက်ခဲအများကြီးရှိတယ်။ဘာကြောင့်လဲဆိုတော့ဒီကတော့သူတို့ကတော့ဒီကိုဗစ်ပေါ့ကိုဗစ်ကိုအကြောင်းပြတာဒီကဲတာကိုးနဲ့နေလည်းပေါ့ကွာကနားအရှင်ပေါ့ကွာခရုပါပြီးတော့မစုံအဲ့ဒီကုန်ပိတ်ထားတယ်မရှင်းတမျိုးတော့ဘူးလောလောဆယ်သွားလို့မပိတ်သေးဘူးရှင်းသက်သက်နိုင်ကျင့်တဲ့ပုံစံမျိုးတော့ဒီကိုသူတို့ကအတားကြီးရတော့လူချင်းဝယ်လို့ရတာမရှင်းလို့ဝယ်လို့အဲ့ဒီ
နေဆက်မှာရေထွက်ကုန်တွေကိုထိန်းချုပ်ဖို့ကြိုးစားနေပေမဲ့တရုတ်ကလေကြောင်းဘက်ကနေလှည့်ပြီးဝယ်ယူနေရရှိနေကြောင်းလဲသူကပြောပါတယ် မြန်မာနိုင်ငံဟာတရုတ်ပြည်ကိုညစက်ကနေရွှေ့ထွက်ကုန်နဲ့လေယာထွက်ကုန်တွေအများဆုံးတင်ပို့နေရပါမြန်မာနိုင်ငံက2019-2020ဘဏ္ဍာနှစ်မှာတနိုင်ငံလုံးညစက်ကုန်သွယ်ရေးကနေလေယာထွက်ကုန်အမေရိကန်ဒေါ်လာ1855တန်းကျော်နဲ့ရွှေ့ထွက်ကုန်အမေရိကန်ဒေါ်လာ924တန်းကျော်ရရှိထားကြောင်းမြန်မာကုန်သွယ်ရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပ
ါရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ့်ခံရတဲ့ရိုဟင်ဂျာမွတ်စလင်100နီးပါးကိုနေရက်ရခိုင်ပြည်နယ်ကိုအာဏာပိုင်တွေပြန်လည်ပို့ဆောင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါရွှေပြည်သာမြို့နယ်မှာမတင်ကားသူတဦးကိုတွေ့ရှိပြီးစစ်ဆေးရာကနောက်ဆက်တွဲအနေနဲ့တရားမဝင်ရောက်ရှိနေသူရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေကမနေ့တုန်းကပဲထိမ့်သိမ်းလိုက်တာပါထိမ့်သိမ်းခံရသူတွေကိုတော့လက်တလောရွှေပြည်သာမြို့နယ်ကကွန်ပျူတာတက္ကသိုလ်မှာထိမ့်သိမ်းထားပြီးကိုဗစ်ရောဂါရှိမရှိစစ်ဆေးဖို့နဲ့အချက်အလက်တွေသိရှိနိုင်အောင်စစ်ဆေးနေတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးယုံပြန်ကြားရေးတာဝန်ခံရဲမှူးကြီးဇော်မင်းဦးကပြောပါတယ်ကနဦးစစ်ဆေးချက်အရာမလေးရှားနိုင်ငံကိုတရားမဝင်သွားရောက်ဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိခဲ့ရသလိုတရားဝင်ခရီးသွားလာခွင့်အထောက်အထားမရှိသူတွေကိုလက်ခံအကူအညီပေးထားသူတွေကိုတော့အရေးယူဖို့စီစဉ်ထားတယ်လို့လည်းပြောပါရယ
်တရားမဝင်တွေရောက်ရှိနေတဲ့အတွက်သူတို့ကတော့လမ်းကြောင်းတိုင်းလောကကနေပြီးပြန်ပို့အောင်ပါပေါ့နော်သူတို့အရေးယူရဆိုတော့ဘူရဘာမျိုးလေးတရားမဝင်ရောက်လာတဲ့အတွက်မူဝါဒရနေရပြန်ပို့ပေးမယ်သူတက်ဆိုင်ရဝန်ကြီးဌာနနေပြီးတော့သူတို့ဒီခေါ်တဲ့လူတွေပွဲသားတွေအခန့်ထားတဲ့သူတွေဒါတွေကတော့ဥရင်းနဲ့မငြိညွတ်တဲ့အတွက်အဲ့ဒီဟာတွေကတော့အရေးယူမှာပေါ့ကျွန်တော်တို့ကသူတို့ရှိတိတာမှာပဲပြည်ကြဖြစ်အောင်လို့ရှိတိတာဒီမှာတက်တူမှာကျွန်တော်လူငယ်ရေးဆောင်ရပေးပြီးတော့ဆက်လို့တာတွေဥရင်းဆောင်ရပေးထားတာပေါ့ကျွန်တော်ကျမရဲ့ဝန်ထမ်းကလည်းသူလှုပ်ရှားစီတာလုပ်ပါမှာဗျဒီလက်ခံထားတဲ့သူတွေဒါတွေကတော့ကျွန်တော်တို့လက်ရှိတော့မြို့သားနှုတ်မြို့သမီးနှုတ်ပေါ့နော်ဒီတော့ကျွန်တော်တို့ဆန္ဒဆက်ဆက်တွေကတော့တင်းချောင်းတွေတော့ရှိတာပေါ့ဒါကြတော့ဥရင်းကြောင်းကျွန်တော်တို့ဆက်ပြီးတော့တောင်းတောင်းမှာပေါ့ခင်ဗျနေရှားနိုင်ငံဘက်တို့ပါလို့အဲ့မှာကိုသွားပြီးတော့လှုပ်လှုပ်မလို့တော့သိရတယ်ခင်ဗျမှာတော့ transit ဘောင်းမျိုးဖြစ်နေတာပေါ့နော်
လူဝင်မှုကြီးကြပ်ရေးနဲ့ရဲတပ်ဖွဲ့အပါအဝင်အာဏာပိုင်တွေရဲ့စစ်ဆေးချက်တွေအရထိမ့်သိမ်းခံရသူအများစုဟာရခိုင်ပြည်နယ်စစ်တွေမောင်တော်စတဲ့နေရာတွေကလာရောက်သူတွေဖြစ်တယ်လို့ဆိုပါတယ်။မောင်တော်ဒေသခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကိုဆက်သွယ်မေးမြန်းရမှာတော့အခြေအနေအသေးစိတ်မပြောနိုင်သေးကြောင်းတုံ့ပြန်ပြောဆိုပါတယ်။
ပေါ်တော့ဒီလိုပြန်ရတာလဲတားကြတော့ကျွန်တော်တို့ဒီကိုဗစ်တွေဒုတိယကိုဗစ်ဖြစ်တဲ့ကအနာပိုင်တွေကနေဒီဘက်အထူးကိုကိုနဲ့တိုင်းနဲ့ဒီနေရာပြန်ပို့လာလည်းမရှိနော်ကျွန်တော်တို့လက်ခံတာလည်းမရှိနော
်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့မြမအစိုးရကတရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွွာလာခွင့်တွေကိုလည်းကန့်တတ်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေလည်းကြုံရလေရှိပါတယ်ပြည်ခဲ့တဲ့ရက်ပိုင်းကအေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းသာမြို့နယ်မွန်ပြည်နယ်ပေါင်မြို့တွေမှာတရားမဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးနေရက်ကိုပြန်ပို့ခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြမကြသေးခင်ကဖြစ်တဲ့တိုက်ပွဲတွေကြောင့်တင်းရှောင်နေတဲ့ဒေသက2000ကျော်အထိရှိနေပြီးလုံခြုံရေးစိတ်မချရသေးတာကြောင့်နေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ RCSS ချမ်းပြည်တက်မတော်တောင်ပိုင်းနဲ့ TNLA တအန်းပလောင်တက်ဖွဲ့အကြပြီးခဲ့တဲ့လကုံပိုင်းကကြောင်မဲမြို့နယ်လွဲအန်ကြီးရွာအုပ်စုနဲ့ဒီလာဇန်းပိုင်းမှာတော့တော့ဆန်ကြီးရွာအုပ်စုမှာတိုက်ပွဲပြင်းထန်ခဲ့သလိုနမ်တူမြို့နယ်အတွင်းမှာလည်းမကြသေးခင်ရက်တွေအထိတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ရကထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြတာပါအခုဆိုရင်ကြောင်မဲခရိုင်မှာရောက်ရှိတင်းရှောင်နေကြတဲ့ဒုက္ခသည်2000ကျော်ရှိကြောင်းကြောင်မဲခရိုင် BNN စီမံခန့်ခွဲမှုဦးစီးဌာနကခရိုင်မှုဦးသိန်းဝင်းထွတ်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့စီမံအခုကြောင်မဲမြို့မှာကျွန်တော် 1484 ဦးစီမံအိမ်အောင်စု 385 ဦးနမ်တူမှာဒူဝီရကိုအကျဉ်းချင်းနဲ့အိမ်အောင်စု 350 ဦးရှိနမ်တူကကျွန်တော်ခရိုင်ထဲမှာပါတာဟုတ်ကျွန်တော်ခရိုင်ထဲမှာပြန်အလုံး 1392
ကြောင်မဲမျိုးနယ်အတွင်းမှာဆိုရင်မြို့ပေါ်မှာဝါဆိုဖုန်ကြီးကျောင်းအာမကမန်ကောင်းမှုတန်တိတုခဓမာယုံနဲ့အောင်မင်္ဂလာဖုန်ကြီးကျောင်းတွေမှာစခန်းလေးခုနဲ့တောဆန်ကြီးရွာအုပ်စုမှာတောဆန်ရွာမှာအုံငန်းနဲ့ပန်းဆန်လုံးရွာကဖုန်ကြီးကျောင်းတွေမှာစခန်း၃ခုရှိကြောင်းနဲ့နမ်တူမြို့နယ်မှာဆိုရင်မန်ဆန်နဲ့နားဆိုင်ရွာကရွှေစကွာကျောင်းတိုင်းမင်္ဂလာကျောင်းတိုင်းနဲ့အာထကခွဲမှာစခန်း၃ခုရှိပါတယ် ဒုက္ခသည်တွေကိုတော့ဆန္ဒရိတ်ခါနဲ့ကယောဂကာကွယ်ရေးပစ္စည်းတွေပါထောက်ပံ့ပေးထားကြောင်းလဲကြောင်မဲခရိုင်ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကစစ်ရှောင်တွေကိုကူညီထောက်ပံ့ထားတဲ့အခြေအနေကိုဦးသိန်းဝင်းထွတ်ကအခုလိုဆက်ပြောပါတယ်
။ဟုတ်ကဲ့ကျောဌာနနေပြီးတော့သူတို့လေဆန်ခွနဲ့တပတ်စာပေါ့နော်။ဆန်ရိတ်ခါကိုကျွန်တော်တို့ကလူတဦးကိုကျွန်တော်တို့2100နော်။2100နော်နဲ့2392သိန်းမားလေတော့ဟိုဟောက်ပန်ထားတယ်ပြီးလို့ရှိရင်သူတို့အတွက်လိုအပ်တဲ့ကျွန်တော်အိမ်ဆောင်ဒုက္ခပေါ်တော့ကျွန်တော်တို့ကကိုဗစ်ကာကွယ်ရေးအတွက်ပဲရေးမလို့လက်တံစီးကြီးရဲ့ကျွန်တော်တို့စကြည်ကမတ်တည်ရဲ့ကျွန်တော်တို့တန်တီးလာတာရှိ
တိုက်ပွဲတွေကြောင့်ဒေသခံအယက်သားအ ਨੇ ဆုံး2ဦးသေဆုံးခဲ့ပြီးဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကသေဆုံးသူ2ဦးအတွက်ကျပ်ငွေ3သိန်းနဲ့ထိခိုက်ဒဏ်ရာရသူ2ဦးကိုကျပ်ငွေ5000ထောက်ပံ့ခဲ့ကြောင်းနဲ့ပျက်စီးသွားတဲ့နေအိမ်တွေအတွက်လည်းအင်ဆောက်ပျက်စီးတွေထောက်ပံ့ပေးတာရှိခဲ့ပါတယ်။စစ်ရှောင်ပြည်သူတွေကိုဒေသအလိုက်ဖွဲ့စည်းထားတဲ့တိုက်ပွဲရှောင်ကော်မတီအပြင်နိုင်ငံတကာ NGO တချို့ပရာဟိတလူမှုရေးအသင်းဖွဲ့တွေနဲ့တတိပုဂ္ဂလအလှူရှင်တွေကလိုအပ်တဲ့စာနာရိတ်ခါဟင်းဒီဟင်းရွက်ဆောင်အနှွေးတွေစတာတွေလှူဒန်းတာရှိနေပါတယ်။ကြောင်မဲမြို့နယ်တော့ဆန်ကျေးရွာဘက်ကအခြေအနေကိုစစ်ရှောင်တွေကိုကူညီနေတဲ့အုံကံဖုန်ကြီးချောင်းကဆရာတော်ဦးစံတော်ဘာသာကအခုလိုမိန့်ကြားပါတယ်။
ဒုက္ခတွေတွေကတို့ရမှာနဲ့နဲ့ကိုင်းနေရှိသေးတော့တို့ကမပြန်ရသေးဘူးဒီမှာပဲနေနေတော့မဲ့တို့ကတော့သားပြန်ရှင်ပြီးအင်းနဲ့တော့မလွတ်ရသေးဘူးလေအဝဘက်ကလည်းတို့နဲ့မမြင်နိုင်ရသေးဘူးတို့နဲ့မြင်နိုင်မှာတကယ်ချိတ်ချရမှာဦးညာလွတ်လို့ရမှာဟောကြားဟိုပြန်သွားလို့ဘေးအန္တရာယ်ကြုံမှရဦးညာတို့တာဝန်ဖြစ်နေမှာလေ
အုံငန်းရွာမှာစစ်ဆောင်တရားကြော်ရောက်ရှိနေပါတဲ့နမ့်တူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းခမ်းအေးကလည်းစစ်ဆောင်တွေနေရပြန်ရေးဟာခံမန်းလို့မရနိုင်သေးကြောင်းပြောပါတဲ
့အဲ့တော့ပြောလို့မရအောင်သူတို့ကဟိုပြန်လို့ရတယ်နေနေလုံးချုံမှုနေနေရှိပြီဆိုရင်တော့သူတို့ကပြန်တယ်တိုက်တဲ့အချိန်ပြန်ပြေးမှာပေါ်တာပဲလေဒီလိုလုံးချပတ်နေတာပဲလေမြန်မာနိုင်ငံမှာကပြည်တွင်းစစ်မငြိမ်းချမ်းသေးတဲ့မြတ်တော်မပြီးဆုံးတဲ့တမတိုက်ပွဲရှိအောင်မယ်နော်
နမ့်တူမျိုးနဲ့မန်ဆန်ရွာမှာစစ်ရှောင်290လောက်နဲ့နားဆိုင်ရွာမှာတော့620ကျော်ရောက်ရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အတွင်းမှာ RCSS နဲ့ TNLA အကြနယ်မြေအငင်းပွားရာကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးတိုက်ပွဲအကြိမ်ပေါင်း20ကျော်လောက်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကြောက်စိလုပ်ငန်းမှာတက်မတော်အရာရှိတွေကုမ္ပဏီပန်ရှင်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကအများဆုံးအကျိုးခံစားနေကြပါတယ်ဒါပေမဲ့ပြည်သူတွေထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေဘဝနဲ့ညီကုန်းချုပ်နေရကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့2019ဇန်နဝါရီလ30ရက်နေ့မှာပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းတဲ့မြမကြောက်စင်းကျန်နာဥပဒေမှာကြောင်းပြက်လုပ်ငန်း3မျိုးကိုအတိအမှတ်ပြုထားပါတယ်နိုင်ကြတဲ့မပေါ်တဲ့လုတ်ွက်မှာ3နှစ်တူဖို့ခွင့်ရတဲ့အလတ်စားလုပ်ငန်းနိုင်ကြတဲ့မပေါ်တဲ့လုတ်ွက်မှာ2နှစ်တူဖို့ခွင့်ရတဲ့အသေးစားလုပ်ငန်းတိကြတဲ့မပေါ်တဲ့လုတ်ွက်မှာ2နှစ်လုတ်ခွင့်ရတဲ့လက်လုတ်လက်စားလုပ်ငန်းစတဲ့လုပ်ငန်း3မျိုးဖြစ်ပါတယ်ဥပဒေပုံမှန်44အရာအလုတ္တမကျမ်းမာရေးအန္တရာယ်ကင်းရှင်းရေးမတော်တဆဖြစ်ပွားမှုကာကွယ်ရေးပတ်ဝန်းကျင်ထိခိုက်ပျက်စီးမှုစစ်ဆေးရေးစာရတွေကိုလုတ်ဖို့တတ်တူတွင်ဦးစီးဌာနမှာတာဝန်ရှိပါတယ်ဒီဥပဒေမတိုင်မီ2016ဇူလိုင်လမှာကြောက်စိမ့်သူခွင့်လိုင်စင်တက်တန်းတိုးမြင့်နဲ့အသစ်ထုတ်ပေးမှုကိုအစိုးရကခိတ္တရက်ဆိုင်လိုက်ပါတယ်ဒါပေမဲ့အနည်း20ကျော်တူးဖော်ခဲ့တဲ့ဒဏ်ကိုပ ဖခန်ယရနာမီခန်းနေရပါပြီ။ဖခန်ကိုပြတ်တန်းစီးစင်းတဲ့ဥရုချောင်းနဲ့ချောင်းလက်နဲ့တွေမှာစွန့်ပစ်တဲ့ဝေစာတွန်ချမှုကြောင့်ချောင်းကျန်းပြင်ပေ20လောက်မြင့်လာပြီးချောင်းလက်တဲ့တဝက်ကျော်လောက်တိမ်ခေါ်သွားတာကြောင့်ရေရှာမှုရေရွညံ့မှုနဲ့ကြုံတွေ့နေရပါတယ်
။ဖခန်ကြောင်စိန်လောက်ကွက်တွေမှာမြေပြူရာဟာမကြာခဏကြားနေရတဲ့သတင်းဖြစ်ပါတယ်။အခုချိန်အထိသေဆုံးသူပေါင်း900ကျော်မှာကရှိနေပြီလို့ခန့်မှန်းပါတယ်။စွန့်ပစ်မြေစာဘုံတွေဟာအလွန်မြင့်မားတဲ့အတွက်မိုးသည်ထန်တဲ့အခါနဲ့ကုမ္ပဏီတွေကမိုင်းဖောက်ခွဲတဲ့အခါမြေပြိုကျတာကြောင့်ကုမ္ပဏီဝန်ထမ်းရောရေမစေးကြောက်ရှာဖွေသူတွေပါမြေစာဘုံပြိပြီးသေဆုံးကြရပါတယ်။အကြီးစားကြောင်စိန်လုပ်ငန်းမရှိအောင်ခွင့်ပြုတဲ့လုပ်ကွက်ကိုကန့်သတ်ထားပေမဲ့ကုမ္ပဏီတွေဟာအသေးစားအလတ်စားလုပ်ကွက်တွေကိုရယူနိုင်တာမို့ကုမ္ပဏီတစ်ခုတည်းလုပ်ကွက်အများအပြားရနေတာမျိုးလည်းရှိပါတယ်။လိုင်စင်သက်တမ်းအတွင်းအမြတ်ထွက်ဖို့အရေးကြီးတာကြောင့်ရေးစာကိုစီးမဲ့ကမ်းမဲ့စွန့်ပစ်ရာကရေးစာပုံတွေအဆမတန်ကြီးမားလာတာဖြစ်ပါတယ်။ကုမ္ပဏီတွေကစွန့်ပစ်တဲ့ရေးစာပုံမှာအဖို့တန်ကြောင်းမြေရတနာတွေရှိနေနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြောက်ရှာဖွေသူတွေကိုရေးမစေးသမားတွေလို့ခေါ်ကြပါတယ
်။ကြောက်စင်းလုပ်ကွက်နဲ့မလွတ်ကင်းတဲ့ခြေရွာတွေကိုကုမ္ပဏီကရောကြီးပေးပြီးရွှေ့ပြောင်းခိုင်းပါတယ်။အင်းချင်းတွေကိုလိုက်ပြီးတအိမ်ကို15သိန်းနဲ့3 30အကြာယူတော်ကြီးပေးပါတယ်။ယွာသားအများစုဟာရေမစေးကြောက်ရှာဖွေပြီးအတမွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါတယ်။အခြားဒေသကလာတဲ့ရေမစေးသမားတွေထဲမှာရခိုင်ပြည်နယ်ကအများဆုံးဖြစ်တယ်လို့သိရပါတယ်။ကြောက်စိတ်နယ်မြေမှာအလုပ်လုပ်သူပေါင်း3သိန်းကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ရေမစေးကြောက်ရှာဖွေသူတွေထဲမှာအချို့အမြတ်ခံစားရသူဟာအလွန်နည်းပါတယ်။သမတော်အရာရှိတိုင်းရင်းသားလက်နက်ကိုင်းနဲ့ပုဂ္ဂလိကကုမ္ပဏီတွေအများဆုံးအကျိုးခံစားရပါတယ်
။ KIA ကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်မတော်တို့1994မှာအပြစ်ခတ်ရန်စဲခြင်းကစပြီးပြန်လည်ပြစ်ခတ်ကြတဲ့2011ခုနှစ်ထိ18နှစ်လုံးလုံးစိတ်ကြိုက်ကြောင်စိန်တူးဖော်လာကြတာမို့ဖာကန်ဒေသရဲ့ပထဝီအနေအထားဟာလုံးဝပြောင်းလဲသွားပါတယ်။ KIA လုတ်ပန်ခွင့်ရောနေသွားပြီးတပ်မတော်လွှမ်းမိုးမှုပိုများပြားလာပါတယ်။စေအစိုးရကတပ်တူတွင်လိုင်စင်ချပေးတာမို့စေအစိုးရနဲ့နီးစပ်တဲ့အတိုင်းဝိုင်းဟာအများဆုံးအကျိုးခံစားရပါတယ်။ပြည်သူလူထုကတော့ရေမစေးသမားဘဝအဖြစ်နဲ့ရပ်တည်ကြရပါတယ်။ရေမစေးသမားတွေတွေ့ရှိတဲ့ကြောက်မြက်ကိုလောက်ပန်းဆိုသူတွေကဝေယူကြပါတယ်။ဒါကြောင့်ရေမစေးသမားနဲ့လောက်ပန်းဟာအပြန်အလှန်မှီခိုနေရတဲ့သဘောလည်းရှိပါတယ်။ကြောင်စိမ့်နေမြေမှာအစိုးရကအလုတ်ကင်ဖန်တီးပေးနိုင်တာမဟုတ်ပါဘူး။
2019ကျောင်းမြတ်ဥပဒေကပြဋ္ဌာန်းတဲ့လက်လုပ်လက်စားလုပ်ွက်ကိုဖခန်ယန္နာနေမီမှာလွန်ခဲ့တဲ့နှစ်မတ်လကပထမဦးဆုံးရောင်းချတဲ့အခါစိတ်ဝင်စားသူနည်းနေပါတယ်။လုပ်ွက်တစ်ကွက်မှာကြက်ငွေ6သိန်းခွဲရင်းနှီးရမှာကိုတွတ်ဆုံနေကြုံရပါတယ်။လုပ်ွက်300ကျော်မှာ30ရာခိုင်နှုန်းသာဝယ်ကြပါတယ်။ဖခန်ယန္နာမြေမှာကျောက်စင်းကူဖော်ခွင့်ပေးထားတဲ့မြေဧက3တန်းနီးပါးရှိရောင်းသိရပါတယ်။2019ကျောင်းမြတ်ဥပဒေမှာအကြီးစားလုပ်ငန်းကိုအတိအမှတ်မပြုပါဘူး။အလတ်စားအသေးစားနဲ့လက်လုပ်လက်စားကိုသာအတိအမှတ်ပြုပါတယ်။ NLD အစိုးရမတိုင်မီကဧက50တရာရှိတဲ့လုပ်ငန်းကြီးတွေကြီးစိုးတာကွဲပြောက်သွားရင်မြေပြုံမှုတေးချေပျက်စီးမှုပပျောက်သွားမယ်လို့ယူဆကြပါတယ်။ဆယ်ရန်တရာကြီးတွေတုံးတဲ့ကုမ္ပဏီတွေစနစ်တကျမလုပ်တဲ့အတွက်မြေပြိုရတာဖြစ်လို့ကုမ္ပဏီကြီးတွေနဲ့သူတို့ကိုကြီးကြပ်တဲ့ဝန်ကြီးဌာနတွေမှာတာဝန်အရှိဆုံးဖြစ်တယ်လို့ကချင်သတင်းဌာနကဆိုပါတယ်။ကျောက်စိမ့်မြေဟာလိုင်စင်ရလူတက်ကွင်းဆိုတဲ့လှုပ်ရှားမှုကိုလွန်ခဲ့တဲ့ဇူလိုင်လကစပြီးဒေသခံတွေပြုလုပ်နေပါပြီခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလမွေးပြီးမိခင်စောင့်ရှောက်ပုံကိုပြောပြထားပါတယ်။ကိုဗစ်ကာလမှာကလေးမွေးပြီးမိခင်တွေအနေနဲ့ဒီကိုဗစ်ရောဂါတန်လျာရှိတာပိုးတကယ်ရှိတာတွေဖြစ်ကောင်းဖြစ်လာနိုင်တာမို့ကလေးနဲ့မိခင်အတွက်စောင့်ရှောက်တတ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီမွေးကင်းစကလေးလေးကိုဘလို့ကင်တွယ်နှုတ်တိုက်ပြီးမိခင်ကိုယ်တိုင်ရုပ်ပိုင်းစိတ်ပိုင်းဘလို့သတိထားစောင့်ရှောက်ကမိသားစုဝင်တွေကရောဘလို့ကူပေးသင့်ပါလဲ။ဒီအကြောင်းတာဖွားမိရဲ့အထူးကအငိမ့်စားဗမောက္ခဒေါက်တာမြတ်တီတာကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ကဲတာပါမီရဲ့ထုတ်ပြန်ဆရာဝန်ကြီးဗမောက္ခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့ဒီအခုကိုဗစ်ကာလမှာကိုဝင်ဆောင်တွေအနေနဲ့ဒီကိုဗစ်ကာကွယ်ရေးတွေကိုပို့လို့ဖို့ နောက်အိမ်မှာအတက်နိုင်ဆုံးနေဖို့ဒါပေမဲ့ဒီကိုဝင်ဆောင်စောက်ရှောက်မှုကိုတော့အတက်နိုင်ဆုံးပြဖို့ပေါ့နော်အထူးသဖြင့်တော့ကိုဝင်ရင့်လာတဲ့အချိန်ပေါ်ဆီမှာအဲ့ဒီကြောင့်တွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့ကြပါတယ်ဆီမှာဒီတစ်ခေါက်တော့ဆီမှာရေဒီကလေးမွေးပြီးချိန်မှာရောအခုကိုဗစ်ကာလအတွက်ဆီမှာအဓိကဘာတွေမှာခြင်းလဲ
မွေးပြီးပြီဆိုရင်တော့မွေးပြီးကာစားပြီလေတချို့တစ်ခါလေးယောက်ျားက positive ဖြစ်သွားတယ်အိမ်မှာမျိုးသမီးကမိရင်းထဲမှာဖြစ်နေတယ်ဆိုရင်မွေးပြီးကာစားပေါ့နော်အဲမိရင်းထဲမှာကလေးကလည်း newborn လေးပေါ့နော်အဲ့ဒါမျိုး quarantine နဲ့ရောက်လာမယ်နော်ထားမလားဒါမှမဟုတ်လို့ရှိရင်ဒါအမေကဘာမှ positive မဖြစ်သေးဘူး။တမေကအနေနဲ့ပဲ quarantine လုပ်တာ။တခါတခါကျရင်တော့အမေကိုယ်တိုင်က positive ပေါ့နော်။အဲ့တော့အမေ positive မဖြစ်သေးတဲ့သူရော positive ဖြစ်ပြီးတဲ့သူရောပေါ့နော်။အဲ့ဒီမှာအရေးကြီးတာကလေးနဲ့အတူနေမလားနော်။အတူမနေဘူးလားပေါ့။ဟောကလေးကိုကူးစက်နိုင်မလားပေါ့။အဲ့တော့ကလေးကိုကူးစက်နိုင်မလားဆိုတော့နှုတ်တိုက်ခြင်းရတော့မကူးစက်ဘူး။ဘာဖြစ်လဲဆိုတော့နှုတ်ထဲမှာ virus အခုချိန်ထိတော့ပါတဲ့အထောက်အထားတွေမရှိသေးဘူး။အဲ့တော့နှုတ်ရေကနေပြီးတော့မကူဘူး။ဒါပေမဲ့နှုတ်တိုက်တယ်အတူနေတယ်ဆိုရင်အမေနဲ့အနေနီးမယ်ပေါ့။နှုတ်တိုက်တယ်ဆိုရင်ဝင်နေမှာထားမယ်အနေနီးမယ်။အနေနီးရဆိုလို့ရှိရင်ကူးစက်နိုင်တာပေါ့။အဲ့တော့အဲ့ကူးစက်နိုင်တဲ့ risk ရှိတယ်။ဒါပေမဲ့နှုတ်မတိုက်ဘူးဆိုရင်ပေါ့ဆိုတော့နှုတ်မတိုက်တော့အမေရှိရရမယ်။ပူကန်အားတွေ၊ယောဂါကာကွယ်တဲ့ဓာတ်တွေ၊ဟိုအဟာရဓာတ်တွေပေါ့။နော်အဲ့ဒါတွေလည်းခလေးကဆုံးရှုံးသွားမယ်။အဲ့ဒါပြင်အမေရင်ဝင်မှာနေရတဲ့ဗန်ရောစင်တွေ့မှုဆိုတဲ့ဟာလေဆုံးရှုံးသွားမယ်။အဲ့တော့နောက်နှုတ်ရိုက်တိုက်ခြင်းရဲ့အကြောင်းအရာတွေအများကြီးရှိတယ်လေ။ဒါတွေအကုန်လုံးကအမေဘက်ကလည်းဆုံးရှုံးသွားနိုင်တယ်၊ခလေးကလည်းဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ဒီနှုတ်မတိုက်ခြင်းကြောင့်မလို့ဖြစ်နိုင်တဲ့ဆူဆူတွေပေါ့။ခလေးကခါရချုပ်တယ်မယ်၊ခလေးကခုနအားနေမယ်။အဲ့ဆူဆူတွေရှိမယ်။နှုတ်တိုက်ခြင်းရဲ့အကြောင်းအရာတွေရှိတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့အခုကိုဗစ်ကာလမှာဒီသံသရာပဲရှိရှိဒီယောဂပဲရှိရှိပေါ့ဆရာမနော်။ဘလူးမျိုးနှုတ်တိုက်တယ်ဆရာမကြီ
းအဲ့မှာအမေရဲ့နှုတ်ရောတိုက်ချင်တယ်ဒါပေမဲ့အမေနဲ့ကလေးနဲ့အနေမနည်းအောင်နှုတ်ကိုညှစ်ထုတ်ပေးမယ်ပြီးတော့တယောက်ကဆွန်းလေးနဲ့တော့တိုက်မယ်ပေါ့နှုတ်တွေကမပါဘူးအနေမနည်းအောင် social distancing နဲ့ထားပြီးတော့တယောက်ကတိုက်ပေးမယ်ဆွန်းလေးနဲ့ပြန်ကောင်းတယ်ဟိုပူနဲ့တိုက်ရင်တော့ပူမတန့်လို့တို့ပါလို့ဆိုရဲပြဿနာဖြစ်နိုင်တယ်လေနောက်ကကြတော့အမေက positive ဆိုတာကအချိန်မှပြန်ကောင်းမှာပဲလေအဲ့နှုတ်ဘူးနဲ့တိုက်လိုက်လို့ရှိရင်တော့တကယ်လို့အမေကနေကောင်းသွားလို့အမေနှုတ်ကိုပြန်တိုက်မယ်ဆိုတဲ့အခါမှာကလေးကအမေနှုတ်ဒီကောင်းနဲ့ဒီနှုတ်ဘူးရဲ့နှုတ်ဒီကောင်းနဲ့ nipple confusion ပေါ့နော်အဲ့လိုမျိုးဖြစ်သွားတတ်ပါတယ်ဒါကတော့စဉ်းစားစရာနည်းလမ်းတစ်ခုပေါ့နှုတ်ဘူးကူလိုက်တယ်ဆိုရင်တော့အမေနှုတ်ကိုကလေးကဆုံရှုံသွားမှာဖြစ်ပါတယ်အဲ့တော့ကြားမလို့ကျွန်တော်တို့ကဒီလိုမျိုးပါလာပြီပေါ့နော် quarantine site မှာထားရတော့မယ်ဆိုရင်တော့အောင်ဆလင်းလို့ခေါ်တာပေါ့နော်သူတို့ကိုအကျိုးအကြောင်းအဆိုးကောင်းတွေကိုတရားရှင်းပြပေးဖို့လိုပါတယ်ရှင်းပြပြီးတော့မိချေတတ်ဖို့လိုပါတယ်နော်အရေးကြီးတာကကျမတို့လူဖွံ့ဖြိုးတဲ့နိုင်ငံနေပါလိနှုတ်မတိုက်လို့နှုတ်မတိုက်ဘဲနဲ့နှုတ်ဘူးတိုက်ဆိုတော့အဲ့ရဲ့ expense ကြီးနော်ကြီးတန်းဖို့ဖတ်တန်းဖို့ရေဘူးတန်းဖို့ဖြော်ရည်နည်းတန်းဖို့ဆိုတဲ့ဟာလေအဲ့ဒါတွေမလိုက်နာနိုင်လို့ကလေးမှအန္တရာယ်ဖြစ်နေသလိုရှိရင်ပို့ပြီးတော့ဆုံးယူများပါတယ်နော်ဒါကြောင့်မို့ကျမတို့အမေနဲ့အားသာဝင်ကြီးဌာနကတော့အမေ positive ဖြစ်ရင်တော့သူတို့နှုတ်တိုက်ခြင်းနဲ့ counseling လို့နှုတ်တိုက်ခြင်းနဲ့ဆိုရင်ကလေးကိုနှုတ်တိုက်လို့ရပါတယ်။သူကနေအခုဆက်ပါ။
ဟုတ်ကဲ့အဲ့ဒီတော့တကယ်လို့မိခင်တို့တိုက်မယ်ဆိုရင်ဆင်မကြီးအတက်နိုင်စေဖို့လို့ကာကွယ်ပြီးတိုက်နိုင်မယ်။
ဟုတ်ကလေးနှုတ်တိုက်နေတဲ့အမေဆိုလို့ရှိရင်မောက်ဆိုတီတီခါခါကိုတိုက်ရပါလိမ့်မယ်။အခုသဖြင့်ကလေးနှုတ်တိုက်နေဆိုလို့ရှိရင်တီပို့ပြီးတိုက်ရမယ်။အချိန်ပြည့်တက်နိုင်ရင်အကောင်းဆုံးပဲဖြစ်ပါလေ။ပြီးလို့ရှိရင်ကလေးကိုလည်းတို့တိုက်တဲ့အချိန်ရောချိန်မှာပေါ့တိုက်နိုင်တဲ့ကလေးကိုအကင်အတွေအနည်းဆုံးဖျက်ထားမယ်။ကင်တွေတော့မယ်ဆိုရင်အမီလက်ကိုတိတိချာချာဆင်းမယ်။ကလေးကိုမကင်တွေခင်လည်းဆင်းမယ်။ကလေးကိုကင်တွေပြီးရင်လည်းလက်ကိုတိချာဆင်းရပါမယ်။အဲ့တော့ပြီးတော့ကလေးကိုနှုတ်တိုက်နေတဲ့အချိန်ခါမှာအတော်တဆပေါ့နော်။ဟိုချောင်းဆူးမိရေဟတ်ချူးလုံးမိရေဆိုတာမျိုးမဖြစ်အောင်တိချာမှာဖြစ်ပါတယ်။ social distancing ကတော့ရင်ခွင်နဲ့နှုတ်တိုက်နေတာ distancing လုပ်ပြီးတိုက်လို့မရတော့လေပဲ။ခီးတွေ့နေတဲ့ကနေအောင်လို့ဖို့တူတယ်
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီကလေးမွေးပြီးတဲ့အချိန်မှာ
အဲကလေးမွေးပြီးတဲ့အချိန်ခါမှာဟောမမွေးခင်ရောပေါ့နော်အရေးကြီးတာလေးတစ်ချက်ကနော်တကယ်တော့ဒီပုံဆောင်မွေးခင်ကြီးကအခုဆိုလဲပဲသူတို့စိတ်တော့ကရှိကြတယ်လေအချိန်သွားပြရမှာလဲကြောက်တယ်မကြပြန်ရင်လဲအိမ်မနေကိုအထက်ကလေးကနေကောင်းရဲ့လားပုံမှန်ကြီးထွားရဲ့လားစိတ်ကူနေအဆောက်ဆောင်ရိုက်မဲ့ရိတ်ရောက်ပြီးမတော်ရသေးဘူးအဲ့စိတ်တော့ကရှိနေတယ်လေခုနကကိုသွားလိုက်ရင်လေအချိန်သွားရင်ငါများကုလာခဲ့မလားဆိုတဲ့တော့ကားရှိနေတယ်ပေါ့အဲ့ဒါပြင် quarantine မှာနေရတဲ့ခါဆိုပူးဆိုးသေးတယ်ပေါ့ သူတို့ဒီကိုဝင်ရောက်မှုလို့ဟိုနေရာထိုင်ရတာခက်တယ်အဲ့ဒီအချိန်ခါမှာဒီကွာရန်တင်းဆိုင်မှာသွားကုန်းလေးအိမ်မဟုတ်တဲ့နေရာမှာသွားနေရတယ်ဒီချိုးကအိမ်ကအဆင်မပြေတာလေးရှိနေကိုကကိုတယောက်ဆဲဆဲလို့ဆောင်းလို့အဆင်မပြေဘူးလမ်းလျှောက်လို့အဆင်မပြေဘူးပေါ့အဲ့လိုအခက်အခဲတွေအပြင်ကိုတော့အစားအသောက်အခက်အခဲရှိနေကိုင်းနေတော့ရှူးရှူးခဏခဏပေါ့ရတယ်အိမ်ကဆန်းကတော့ရတယ်အိမ်ကအရင်ကလမ်းဝေးနေမယ်အဲ့တော့သူတို့မှအဲ့တော့ရုပ်ပိုင်းဆိုင်ရာခံစားချက်တွေရှိနေအဲ့ဒါပြင်စိတ်ပိုင်းဆိုင်ရာကလေသူ့ quarantine နဲ့ဆက်ထားတယ်ဆိုရင်တန်တဲ့လူရှိရာကိုယ်များကိုယ်မလားကိုယ်ကူးရင်ကိုယ်ပိုက်ထက်ရခလိစင်များရမလားဘာများဖြစ်မလဲဆိုရင်ဆိုရင်ကိုပေါ့နောက်ကအိမ်မှာကြံခဲ့တဲ့လူကကြံခဲ့တယ်အဲ့ဒီလူတွေကိုစလမ်းမိစိတ်ကူးနေအိမ်ကကြံတဲ့ကလေးတွေတန်တဲ့မိသားစုတွေကိုတော့ပါပြီးရှိတယ်ဆိုတဲ့အခါကျတော့ကိုဝင်တွေတွေရောနှုတ်တိုက်မိရင်ဘယ်လိုကြီးစားစားမှာဒီဟော်မုန်းအပြောင်းလေးတွေနဲ့သူ့မှာအလူလူနေစိတ်တက်ကြတဲ့ပြဿနာရှိပါတယ်ဒီလိုမှလည်းစိတ်တက်တာတည်းအားငယ်တတ်တယ်ဝင်းနေတတ်တယ်ဒီလိုတော့ကလေး stress တွေများတဲ့အခါမှာငါကကိုဝင်ကြောင့်မိတွင်းကြောင့်ဖြစ်တဲ့ဒီစိတ်တက်ကြတာနဲ့ပေါင်းလိုက်လို့ရှိရင်ပိုပြီးတော့ဆိုးသွားတာတတ်ပါတယ်ဆိုအဲ့ဒါကိုကိုဝင်တွေနေနေလေကိုကကိုလည်းတည်ထားဖို့လိုတယ်လို့မိသားစုကလည်းဒါလေးကိုတည်ထားပြီးကြည့်ဦးတစ်ဆိုင်ဆိုလို့ရှိရင်ဒီစိတ်တက်ကြတာအားငယ်တာတွေကိုတတ်တိုင်းတည်းပြောပါအောင်လုပ်လို့ရပါပေါ့အဲ့လိုမှမရဘူးမအိပ်ဘူးမစားဘူးဖြစ်နေတယ်ဆိုရင်တော့စမ်းကျင်နဲ့အမှားရထနာကိုအကြောင်းကြားလူအရင်စိုက်ကိုဆူဆူဆပ်ပို့ပေါ့အဲ့ဒါလေးတွေဆွေးနွေးပေးနိုင်ဖို့အတွက်ရည်ကြီးပါတယ်အဲကွာရန်တီးဆိုင်မှာမဟုတ်ပဲအိမ်မှာနေတဲ့ကိုဝင်တွေလေးဒီစိတ်တော်ကားတွေဒီကာလမှာဆင်ပါပါလေနော်အဲ့တော့အဲ့ဒါလေးတွေကိုအလုံးပိုင်းကြည့်ဆိုင်ပြုလုပ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်ပ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့ကြောက်မဲမြို့နယ်မှာတိုက်ပွဲတွေကြောင့်ဆစ်ဆောင်လူဦးရေ2000ဝန်းကျင်ရှိနေပါတယ် KNU တပ်မဟာ1တထုံခရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာအချို့မှာ KNU နဲ့တပ်မတို့အကြားစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေတယ်ဆိုတာနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့မြို့နိုင်ငံရေးပါတီ MUP တို့တွဲဆုံမှုပြက်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမှာနှစ်ပတ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးစစ်တပ်ကြောင့်တေချေဒဏ်ရာရသူတွေရှိနေပါတယ် TNLA နဲ့ RCSS SSA တို့အကြား TNLA နဲ့အစိုးရတပ်မတော်တို့အကြားဒီဇင်ဘာလလယ်ပိုင်းကတည်းကကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တာပါTNLA နဲ့ RCSS SSA တို့အကြားဇန်နဝါရီလ5ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်တူမြို့နယ်ညောင်ဆွဲရွာမှာလက်နက်ကြီးကျလို့နေအိမ်တလုံးပျက်စီးပြီးလူတဦးသေဆုံးခဲ့ပါတယ်။လက်ရှိကြောက်မဲမြို့နယ်တော့ဆောင်ရွာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အုံငါဘုံကြီးကျောင်းနဲ့ကြောက်မဲမြို့တွင်နေဆိုင်ရာဆွေမျိုးတွေစီရောက်ရှိနေတဲ့စစ်ဘေးရှောင်တထောင်ကျော်နဲ့နမ်တူမြို့နယ်ပန်ခမ်အုပ်စုနားဆိုင်အုပ်စုအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နားဆိုင်ဘုံကြီးကျောင်းမှာစစ်ဘေးရှောင်တထောင်နီးပါးရှိနေပါတယ်။စစ်ရှောင်အများစုကအမျိုးသမီးတွေဖြစ်နေတာကြောင့်အမျိုးသမီးအသုံးဆောင်ပစ္စည်းတွေအထူးလိုအပ်နေတယ်လို့စစ်ရှောင်ကူညီရေးကော်မတီကပြောပါတယ်
။ KNU ကရင်မျိုးရာစီယုံထိန်းချုပ်နယ်မြေတပ်မဟာတဲ့တထုံကရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်ကြားစစ်ရေးတပ်ဖန်ပြန်လည်သင်းမာလာမှာကိုစိုးရိမ်နေကြပြီးသတိနဲ့သွာလာနေထိုင်နေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဘီလီမြို့နယ်ချက်တောင်းစိတ်ကြီးရွာမှာအခုလ၂ရက်နေ့မှာ KNU နဲ့နေကြာစောင့်တက်ကြပြေကမှုအနိုင်ငယ်ရှိလာတဲ့အတွက်အနီးအနားမှာရှိတဲ့ကြီးရွာတွေမှာဒေသခံတွေကအသက်အန္တရာယ်ကိုကာကွယ်တဲ့အနေနဲ့ဘုံခိုခြင်းတွေကြိုတင်တူးထားနေကြပါတယ်။အခုလမှာ KNU သတ်မဟာတိတ်တရမှာသတ်မတော်နဲ့ PGF ပူးပေါင်းပြီးစီရင်လှုပ်ရှားမှုတွေရှိလာသလို၎င်းတို့ရဲ့ခရိုင်ရုံးကိုလည်းသတ်မတော်ဘက်ကဒရုန်းအသုံးပြုပြီးစုံစမ်းမှုပုံစံတွေထပ်မလှုပ်ဆောင်နေတယ်လို့ KNU သတ်မဟာတိတ်တထုံခရိုင်တွင်းမှုဘဒူစောစုမြစ်ကပြောပါတယ်။စာပြင် KNU သတ်မဟာတိတ်ပါဝင်သတ်မ9နဲ့သတ်မ3နေမှာလည်းစီရင်ပြန်လည်တင်းမာလာနေပါတယ်။
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတချို့ကိုအာဏာပိုင်တွေဝင်ရောက်စစ်ဆေးဖို့ဇန်နဝါရီလ၂ရက်နေ့ကမြောက်ဦးမြို့နယ်စီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးမောင်သာစိတ်လက်မှတ်ရေးထိုးပြီးအကြောင်းကြားလာပါတယ်ဒုက္ခသည်စခန်းတွေမှာလူဦးရေများပြားနေတဲ့အတွက်အခုလိုစစ်ဆေးမှာဖြစ်တယ်လို့ဆိုပေမဲ့ဘယ်နှစ်ဘယ်ရက်မှစစ်ဆေးမယ်ဆိုတာအကြောင်းကြားစာမှာမပါတဲ့အတွက်ရှောင်းတခင်စစ်ဆေးတာဖြစ်နိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်စစ်ဆေးရေးအဖွဲ့မှစစ်တပ်ရဲနဲ့ကျေးရွာအုပ်ချုပ်ရေးမှူးတို့တွေပါဝင်มาဖြစ်ပြီးတိန်ညိုညောင်ပင်စည်းလက်ကောက်စည်းနဲ့စင်တဲအပါဝင်ဒုက္ခသည်စခန်း15ခုကိုဝင်ရောက်စစ်ဆေးมาဖြစ်ပါတယ်မြောက်ဦးမြို့နယ်မှာအိမ်ထောင်စု 9,200 ကျော်လူဦးရေ 16,000 ကျော်တို့စစ်ဘေးရှောင်စခန်း28ခုမှာခိုလုံနေကြတယ်လို့ရခိုင်တိုင်းနှမ်းမြို့နယ်စုအစည်းအရုံး REC ကမကြာသေးမီကထုတ်ပြန်ထားပါတယ်
မုံကြီးတဲ့ပါတီတဆုံခရိုင်အုတ်ချူရင်းနယ်မြေကွန်ကရစ်မြို့နယ်ကော့ဘိန်မင်းရွာနီမူရစေးဖြတ်စကမ်းမှာစေဝါလုံလောက်မှုမရှိတော့ဘူးလို့မုံကြီးတဲ့ပါတီတဆုံခရိုင်ဥက္ကဋ္ဌနိုင်ဧကကပြောပါတယ်စကမ်းတွင်စေမှုတွေနဲ့ကုသနေတာဖြစ်ပြီးရှိသလောက်စေဝါတွေနဲ့တတ်နိုင်သလောက်နဲ့ကုသပေးနေရတယ်လို့သူကဆိုပါတယ်မူရစေးဖြတ်သူတွေနဲ့မူရစေးဝါပြစ်ဒဏ်ကြခံနေရသူအရေအတွက်လက်စင်ပြင်းပြ60ယောက်ကျော်ရှိနေပြီအခုကမူရစေးဖြတ်မဲ့လူငယ်တွေကိုမိဘတွေလာရောက်အနှံ့နေမှုကိုလည်းစေဝါအဆောက်အဦနဲ့စန္ဒရိခာမလုံလောက်မှုကြောင့်ကန့်တတ်လိုက်ရတယ်လို့၎င်းကဆိုပါတယ်အလားတူမွန်ပြည်တပ်ပါတီမော်လမြိုင်ခရိုင်နဲ့သဝယ်ခရိုင်အုပ်ချုပ်ရေးဒေသတွေမှာလည်းမူရစေးဝါနဲ့ပတ်သက်ပြီးစေဆွဲသူတွေပြန်လည်ကုသရေးပြင်းမှုကျွလွန်သူတရခန်တွေကိုထိန်းသိမ်းဖို့လုံခြုံတဲ့နေရာနဲ့စန္ဒရိခာအတွက်ဝန်ထုပ်ဝန်ပိုးတွေဖြစ်လာတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်
လာမယ့်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်မဲ့83နှစ်မြောက်ချင်းအမျိုးသားနှစ်ပွဲတော်ကို COVID-19 ကပ်ရောဂါကြောင့်ပြည်내အစ်စ်အနေနဲ့ကျင်းပပြုလုပ်ဖို့မတိချာသေးဘူးလို့ချင်းပြည်내လူမှုဝန်ကြီးဦးပောင်လွန်မင်းထံကပြောပါရယ်ပြီးခဲ့တဲ့82နှစ်မြောက်ချင်းအမျိုးသားနှစ်ပွဲတော်ကိုချင်းပြည်내ထန်တလန်းမြို့မှာပြည်내အစ်စ်အနေနဲ့ကျင်းပခဲ့ကြပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့ပါရယ်
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိုင်းသားပါတီတွေနဲ့တွဲဆုံညှိနှိုင်းဖို့အတွက်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့ NLD ကိုဆက်လက်အဖွဲ့နဲ့မွန်ပြည်နယ်မွန်နိုင်ငံရေးပါတီ MUP တို့တွဲဆုံမှုမှာတွဲဆုံမဲ့နေရာသဘောထားကွဲလွဲမှုကြောင့်ပြက်ပြားသွားခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်ရွေးကောက်ပွဲအနိုင်ရ NLD ကိုဆက်လက်အဖွဲ့မွန်ပြည်နယ်ကိုတွားရောက်တွဲဆုံတဲ့ခရီးစဉ်မှာတွဲဆောင်မဲ့နေရာညှိနှိုင်းမရတဲ့အတွက်တွဲဆောင်ပွဲပြက်ခတ်တယ်လို့မွန်ညညွတ်ရေးပါတီတွဲဘက်အတွင်းရင်မှုတက်နိုင်လျေသမကအခုလိုပဲပြောပါတယ
်အဲ့ဒီကိုယ်စလေအနေနဲ့ကျွန်တော်တို့ပါတီရုံးမှာလာပြီးတော့တွဲဆောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချူဆူတယ်သို့တော့ကျွန်တော်တို့ရုံးဝလာဖို့အခက်အခဲရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြားနေရတတ္တယနေရာတည်းရမှာကျွန်တော်တို့ကတွဲဆောင်ချင်ပါတယ်ဆိုတော့ကျွန်တော်တို့ကကျွန်တော်မေတ္တာရက်ခံခဲ့တယ်စကားပေါ်ခုံးတဲ့ဆက်တွေ့တဲ့နေရာမှာကျွန်တော်ကနောက်ဆုံးတတိယအချိန်ထိတတိယနေရာမှာတွေ့ဖို့ကျွန်တော်တို့ထားလောင်းမေတ္တာရက်ခံပါတယ်ဆိုတော့နောက်ဆုံးကျွန်တော်အကြောင်းပြန်ခဲ့တယ်တတိယနေရာမှာတို့ကလက်ခံဆွေးနွေးမလားမဆွေးနွေးဘူးလားဆိုတာကတော့လက်ရှိချိန်ကြီးကပြည်내 NLD ဥက္ကဋ္ဌဒေါက်တာခင်ဆောင်ကကျွန်တော်ကိုတရားဝင်အကြောင်းပြန်လာခြင်းမရှိသေ
းဘူး NLD ပြည်내ရုံးမှာပဲတွေ့ဖို့သူတို့ချိန်ထားတဲ့အတိုင်းမွန်ညညွတ်ရေးပါတီရောက်မလာခဲ့လို့တွေ့ဆုံမှုအထမမြောက်ခဲ့ဘူးလို့လည်း NLD အဖွဲ့ခေါင်းဆောင်ဒေါက်တာအောင်မိုးညိုကအခုလိုပဲပြောပါတယ
်ဒီမှာမွန်ပြည်내အဲ့ဒါပြည်내လုံးမှုဆောင်ခွဲရုံဒီရုံးမှာလာပြီးမတွေ့နိုင်ပါဘူးတဲ့ဈာတနေရာမှာတွေ့ရအောင်ပါတယ်ကျွန်တော်တို့ပြောတယ်အဲ့ဒါမျိုးတော့ကျွန်တော်ကဒီမှာပဲကျွန်တော်ကတွေ့ဖို့စုံမှတ်ထားတယ်အဖွဲ့ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်အဲ့ဒါမျိုးတော့ဒီမှာပဲဆောင်တယ်ဒီမှာရောက်မလာပါဘူ
းเนาะ NLD ကိုယ်စားလှယ်အဖွဲ့တွေအနေနဲ့ကချင်းပြည်နယ်မှာရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေကိုပဲတွဲဆုံခဲ့ပြီးမွန်ပြည်နယ်ကသူတို့နေရာမှာပဲတွဲဆုံရမယ့်ကိစ္စဟာဒန်းတူရည်တူဆက်ဆံမှုမရှိတဲ့လက္ခဏာတစ်ခုလို့ကချင်းပြည်နယ်ပြည်ထူပါတီဒုဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခါကဆိုပါတယ်
ဒီ NLD ဟာသူလှုပ်ချင်တဲ့အပိုင်းကိုပဲသူလှုပ်သွားတယ်လို့ပဲမြင်တယ်ဒါကြောင့်ညီညွတ်ရေးအစိုးရပေါ့ပြန်လည်တင်ရည် reconciliation ဒီဖြစ်ဖို့ဆိုတာကတော့အပြန်အလှန်လေးစားပြီးမှသွားဖို့လိုလိုပါတယ်တတိယနေရာဆိုတဲ့ဟာမျိုးကြတော့ကျွန်တော်လည်းဒီဟာကိုအချင်းချင်းပြတ်ပြုတ်ချင်တဲ့အပိုင်းတွေဖြစ်ပါတယ်တို့ကလည်းဒါကိုလက်ခံပေးဖို့လိုပါတယ် တန်းတူညီစစ်ဆင်မှုလိုရဲ
နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲပြီး NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကမ်းလှလာပြီးနောက်ပိုင်းမှာအခုလိုသွေးဆောင်ဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမပြေမှုတချို့လည်းရှိလာခဲ့ပါတယ်ရှင်
ဆက်ပြီးတော့နိုဝင်ဘာလ၈ရက်နေ့ကကျင်းပပြီးစီးသွားတဲ့2020အထွေထွေရွေးကောက်ပွဲတုန်းကချင်းပြည်နယ်ဟာခါမြို့နယ်ထဲမှာမဲမတမာမှုပြုနိုင်တဲ့မဲစီရင်ပေါင်း 6,000 ကျော်ရှိတယ်ဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေဇန်နဝါရီလဇန်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်ခဲ့သလိုဟာခါမြို့နယ်ထဲမှာတကယ်ပဲမဲမတမာမှုပြုနိုင်တဲ့အနေအထားရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ပေးထားပါတယ်
သမ္မတသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ထားတဲ့အတိုင်းမဲစည်းရင်တွေမှာအမိစတာသွေးရှိခဲ့ပေမဲ့မဲမရမာမှုတွေမရှိခဲ့ဘူးလို့ချင်းမြင့်တဲ့ရွေးကောက်ပွဲကော်မရှင်သွေးမှုဦးလင်းကျော်ကပြောပါတယ
်။သမာမှုပြနိုင်ခြေရှိတယ်ဆိုတော့သကရက်ကိုကြည့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းပြည်နယ်မှာရှိတဲ့ဟာကချင်းလူမျိုးတွေဖြစ်တာတကြောင်ရယ်ဇူးရည်နေပြီးတော့တယောက်နဲ့တယောက်ကတိနေကြတာချင်းလူမျိုးအများစုနေထိုင်တာဖြစ်တဲ့အတွက်တယောက်တယောက်ကတိတော့အားတယောက်နဲ့တယောက်ကရကြေးကော်မရှင်ကကြတော့ကိုယ့်ရဲ့ရက်ကွက်ထဲကလူတွေအားလုံးတိနေတယ်ဒီနေရာဖြစ်တဲ့ဆိုသူနှစ်ခါလာပေးတာနဲ့မတမာမှုကပေါ်မှာပေါ့ဒီလိုထက်တဲ့စီးရင်နေရာတော့ဘယ်နေရာမှာဖြစ်ဖြစ်မတမာမှုကတော့ဖြစ်နိုင်တယ်သို့တော့ကျွန်တော်တို့ဒီမှာတော့မတမာမှုကအရက်ဘက်မဲတန်တာရှင်နေနေရတော့မတွေ့ရဘူးမရှိဘူးပေါ့နော်
သမ္မတသတင်းမှပြန်ကြားရေးဖွဲ့ဟာချင်းမြင့်နယ်ဟာခါမြို့နယ်မှာမဲမတမာမှုပြုလုပ်နိုင်တဲ့ထပ်နေတဲ့မဲစင်းပေါင်း 3,855 မဲမတမာမှုဖြစ်စေတဲ့အခြားမဲစင်းပေါင်း 3,090 စုစုပေါင်း 6,945 ရှိတယ်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နယ်ရွေးကောက်ပွဲကော်မရှင်ဦးလင်းကျော်ကတော့အရက်ဖက်မဲဆန္ဒရှင်တွေထက်သမ္မတဘက်ကမဲဆန္ဒရှင်တွေဒါမဲမရမာမှုပိုဖြစ်စေနိုင်တယ်လို့ဆက်ပြောပါတယ်
။တပ်ဘက်ကလူတွေအဲ့လိုမျိုးဟိုလာလို့ရှိရင်တော့မမိနိုင်ဘူး။ဘယ်လိုလဲဆိုတော့ကျွန်တော်တို့ရဲကြီးကော်မရှင်တွေကသူတို့ကိုမသိဘူးပေါ့။ဖြစ်နိုင်ခြေရှိတာကမတမာမှုဖြစ်နိုင်ခြေရှိတာကတော့တပ်ဘက်ကတော့အများဆုံးပဲလို့ကျွန်တော်တို့ကတော့ဟိုသူတို့ရဲ့ကိစ္စနန်းတွေအများတွေ့ရတယ်
ချင်းမြင့်နယ်ပြည်ထောင်စုကြံ့ငံရေးနဲ့ဖွံ့ဖြိုးရေးပါစီဥက္ကဋ္ဌဒေါက်တာမူထန်ကတော့သမ္မတသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်ဟာဖြစ်နိုင်ခြေရှိပြီးသူ့မဲဆန္ဒနိုင်ပြည်ဆန္ဒလန်ဘက်မှလည်းအလားတူဖြစ်ရမျိုးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲတုန်းကဖြစ်ပွားခဲ့တယ်လို့ပြောပါတယ်
ကျွန်တော်တို့မှာတော့မဟုတ်ကျွန်တော်တို့စိတ်ချမရှိစစ်ဘူးမရှိစစ်တော့ညာလည်းပဲကြာပြောမှာတော့မအဲ့ရမျိုးမှတ်ပုံတည်းမရှိတာတို့ဆက်တာတို့အစ်စ်ပြ25နှစ်ဖြစ်တဲ့လူကနေပြတာတို့ဘို့မဟုတ်ဒါရွာအစမှတ်ပုံတည်းမရှိတာဒါလည်းကိုဖြတ်တော့ဒီကြွားတကြွားတေးမှာတော့မှတော့ရှိတယ်ကရှိနိုင်ချာကြောင်းရှိတယ်
ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းသာအဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်သားနိုင်ရရှိခဲ့ပေမဲ့ကြံ့ခိုင်ရေးပါတီကတရားမျှတမှုမရှိဘူးဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တမတော်ပေါင်းပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်ကြောက်မဲမြို့နယ်နဲ့နမ့်တူမြို့နယ်တို့မှာတိုင်းနာလက်နက်ကိုင်အဖွဲ့အချင်းချင်းနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးရွာသားတွေတေချီတန်ရာရရှိခဲ့ကြပါတယ်။ KNU ထိန်းချုပ်နယ်မြေတပ်မဟာတက်တထုံခရိုင်ဘီးလင်းမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်အကြမ်းစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ January 9ရက်ကြာသာရင်းနဲ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မောင်ကတလှည့်ပြောပါအောင်ပါရှင်။2020ပြည့်နှစ် November 3ရက်နေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရကြောင်းလွှတ်တော်ကအတည်ပြုကြေညာလိုက်ပါပြီ။ရွေးကောက်ပွဲရလဒ်အတည်ပြုဖို့ဗိုလ်ထုနေတုန်းကလွှတ်တော်အစည်းအဝေးဝယ်လုပ်နေစဉ်မှာသမ္မတ Trump အပေါ်ထောက်ခံသူတွေလွှတ်တော်အဆောက်အဦနဲ့အတင်းဝင်ပြီးတော့ဆန္ဒပြကန့်ကွက်ခဲ့တာကြောင့်လွှတ်တော်တွင်သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲရေတွက်တာကိုရှင်းလာခဲ့ရပါတယ်။ဗိုလ်ထုနေ့ကဖြစ်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်လို့ Republican လွှတ်တော်ခေါင်းဆောင်တွေရော Democraticဗုဒ္ဓဦးနေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့ Republican လွှတ်တော်ခေါင်းဆောင်တွေရောဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေပါပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ် ဇန်နဝါရီလ20ရက်နေ့ကျရင်အမေရိကန်အစိုးရအဖွဲ့အာဏာလွှဲပြောင်းရေးချောမွေ့စေရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတရွှေကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရကြောင်းလွှတ်တော်ကတရားဝင်အတည်ပြုခဲ့ပြီးမင်းတပိုင်ကြာမှာပဲအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာရွှေကောက်ပွဲရလဒ်နဲ့ပတ်သက်လို့သူ့အနေနဲ့သုံးဝသဘောမတူဘူး။ဒါပေမဲ့ January 20ရက်နေ့မှာချောမွေ့တဲ့အာဏာလွှဲပြောင်းမှုဖြစ်စေရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက် Radio အတံခွင့်မှုကတော့ဒီလောက်ပါပဲရှင်။ Video VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောပါရှင်။
This program has come to you from the Voice of America, Washington.